Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင် VO American အတန်းရဲ့2023ခုနှစ်ဧပြီလ25ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်ဆိုမျိုးတော့ Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line တို့မီတာ24 40 50နဲ့ VO ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ကျမနောင်လာပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားပါမှာ
။ကျွန်တော်တမောင်သားမှာအနေအခသိကြင်ကြပါစေခင်ဗျာ။ဒီကနေ့တိတ်ကုတ်တက်လာကြတဲ့သတင်းတွေကတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်ဘန်ကင်မွန်ဟာတတိယနေ့ကမြန်မာနိုင်ငံကပြန်လည်ထွက်ခွာသွားပြီဖြစ်ပါတယ်။ဆူရမာတော့နှစ်ဖက်စစ်ဖြစ်နေကြတဲ့ခေါင်းဆောင်တို့ကအင်္ဂါနေ့မှာစတင်ပြီး၃ရက်ကြာအပြည့်ခတ်ရက်ဆဲဖို့သဘောတူလိုက်ကြပါတယ်။ဆူရနိုင်ငံဝင်ရဲခန်းကရှိသမျှအားနဲ့ပြန်ဆွဲတင်ကြရပါမယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနိုင်ငံကဘာသတင်းတွေကိုနန်းလောင်နေပဲတင်ပြပေးကြပါပါ
။ကောင်းပါပဲရှင်။ICJ အမှုအပြန်အလှန်လျှောက်လဲမှုမှာမြန်မာစစ်ကောင်စီကအချိန်မီမတင်နိုင်မနဲ့ရက်ရွှေ့ပေးဖို့တောင်းဆိုနေတဲ့တရင်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်
။အခုပေါ့နော်ခုနဂျင်နိုဆိုက်ဖြစ်တယ်မဖြစ်ဘူး။နောက်ပြီးတော့ဗာအရှိကိုပေါ့နော်သူတို့ကာကွယ်ပေးဖို့အတွက်အရှိကိုဗာလို့ရမယ်ဆိုတဲ့ဥစ္စာအဲ့ဒါလေးကိုကျွန်တော်တို့ကဆွေးနွေးစီကျင်တာ
။အပြည့်စုံကိုတော့မကြခင်ထုတ်လွှင့်သွားဖို့ရှိပါတယ်။ဒါအပြင်အမ်းမြုံနယ်ကြားအိုချောင်းထဲမှာရင်းနေတဲ့တဝါတွေအများအပြားသိဆုံးနေရတဲ့တရင်နဲ့အချိန်နဲ့အရရကြောင်ပြပမှာခလုံးနေရတဲ့အမှုပညာရှင်တွေရဲ့အမှုပညာလှုပ်ရှားမှုတွေအကြောင်းကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့တရင်ထောက်မဆုစီးပွားရေးလူမှုရှုခင်းတဲ့တက်တန်ရောက်တရင်လွန်ဆတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန်ရောက်တရင်တွေကိုဦးတင်မောင်တန်းနဲ့ကျွန်မနန်းလောင်ပြောပြပါမယ်ရှင်။
ကုလသမဂ္ဂအတွင်းမှုချုပ်ဟောင်ဘန်ကင်မွန်ဟာတနင်္လာနေ့ကမြန်မာနိုင်ငံကနေပြန်လည်ထွက်ခွာသွားပြီဖြစ်ပါတယ်။မစ္စတာဘန်ကင်မွန်ဟာတနင်္ဂနွေနေ့ကမြန်မာနိုင်ငံကိုရောက်ရှိခဲ့ပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဒုတိယဝန်ကြီးချုပ်နဲ့ကာယရေးဝန်ကြီးဗိုလ်ချုပ်ကြီးမြတ်ထွန်းဦးတို့နဲ့တွေ့ဆုံခဲ့တယ်လို့စစ်ကောင်စီကတင်ထုတ်ပြန်ပါတယ်။တနင်္လာနေ့မိုးလယ်ပိုင်းကဗိုလ်ချုပ်ကြီးမြတ်ထွန်းဦးနဲ့မစ္စတာဘန်ကင်မွန်တို့နေပြည်တော်ရှိဂျက်စပင်ဟိုတယ်မှာတွေ့ဆုံကြရမှာနိုင်ငံခြားရေးဝန်ကြီးလည်းတက်ရောက်ခဲ့တယ်လို့ထုတ်ပြန်ချက်ကပြောပါတယ်။အဒီလိုတွေ့ဆုံရမှာမြန်မာနိုင်ငံ၏နောက်ဆုံးဖြစ်ပေါ်တိုးတက်မှုအခြေအနေများနှင့်ပတ်သက်၍ရင်းနှီးပွင့်လင်းစွာဖြင့်အမြင့်ကျင်းဖလှယ်ဆွေးနွေးခဲ့ကြတယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။ဘန်ကင်မွန်နဲ့အလုပ်လုပ်နေတဲ့တန်တမာဟောင်းတစ်ယောက်ကတော့ဒီစီးခီးစဉ်ကိုစီစဉ်ခဲ့တာကြားပြီးဖြစ်ကြောင်းအချိန်များစွာရွှေ့ခဲ့ရကြောင်းရိုက်တာသတင်းဌာနကိုပြောပါတယ်။ဒေါင်ဆန်းစုကြည်ကိုလွှတ်ပေးဖို့မစ္စတာဘန်ကင်မွန်ကတောင်းဆိုကြောင်းလည်းအဆိုပါတန်တမာကဆိုပါတယ်။ဒေါင်ဆန်းစုကြည်ကိုတွေ့ဆုံဖို့တောင်းဆိုခဲ့ပေမဲ့မစ္စတာဘန်ကင်မွန်ကတွေ့ဆုံခွင့်မရရှိခဲ့ပါဘူး။ဒီခေတ်စမှာတမရဟောင်းဦးသိန်းစိန်နဲ့တော့မစ္စတာဘန်ကင်မွန်ကတွေ့ဆုံခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံတာဝန်ကတော့ဘန်ကင်မွန်ရဲ့ခီးစဉ်မှာတောင်ကိုရီးယားနိုင်ငံအနေနဲ့ပါဝင်ပတ်သက်မှုမရှိဘဲ The Elders အဖွဲ့ကလုံလုံလပ်လပ်စီစဉ်တဲ့ခီးစဉ်သာဖြစ်တဲ့အကြောင်းတောင်ကိုရီးယားနိုင်ငံကတရားဝင်စစ်လွတ်တဲ့ခီးစဉ်မဟုတ်တဲ့အကြောင်းတုံ့ပြန်ပြောဆိုတော့ကို EP သတင်းမှရေးထားပါတယ်။ဘန်ကင်မွန်ဒုဥက္ကဋ္ဌဖြစ်တာဝန်ယူတဲ့ The Elders အဖွဲ့ဟာ2009ခုနှစ်ကတောင်အာဖရိကတမရဟောင်း Nelson Mandela စတင်တည်ထောင်ပြီးနိုင်ငံကောင်းဆောင်ဟောင်းတွေတော်တော်များများပါဝင်တဲ့အဖွဲ့ဖြစ်ပါတယ
်။ရုရှားနိုင်ငံကဂျေဇာလက်နက်ကိုင်အဖွဲ့ဝဂနာကြောင့်ဆူဒန်နိုင်ငံရဲ့ပဋိပက္ခပုံမိုးဆိုးဝါးသွားစေမယ့်အနေရှိနေကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတနင်္လာနေ့မှာသတိပေးလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့လူယုံစီးပွားရေးလုပ်ငန်းရှင်ယက်ဂျန်နီပရီဂိုဇင်တည်ထောင်ထားတဲ့ဝဂနာဂျေဇာတပ်ကဆူဒန်မှာပါဝင်ပတ်သက်နေတယ်ဆိုတဲ့သတင်းတွေထွက်လာအပြင်မှာဘလင်ကင်ကတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့တာပါ။မာလီနဲ့ဗဟိုအာဖရိကသမ္မတနိုင်ငံတွေအပြင်ရုရှားရဲ့ယူကရိန်းကျူးကျော်စစ်မှာလည်းပါဝင်လှုပ်ရှားနေတဲ့ဝဂနာတပ်ဖွဲ့ကလူတွေကိုပုံမိုတေးချေပျက်စီးစေပါတယ်လို့ဝန်ကြီးဘလင်ကင်ကထောက်ပြပါတယ်။လွန်ခဲ့တဲ့ဆယ်ကစပြီးတော့ဆူဒန်စစ်သား SAF နဲ့တိုက်ပွဲတွေဖြစ်နေတဲ့ထောက်ပံ့ရေးချင်းများအရန်တပ်ဖွဲ့ RSF ကိုဝဂနာကလက်နက်တွေထောက်ပံ့နေတယ်လို့တာဝန်ရှိသူတွေကကိုးကားပြီးတော့မီဒီယာတွေကရေးသားနေကြတာပါ။တပြိုင်တည်းမှာပဲကင်ညာနိုင်ငံခြားရေးဝန်ကြီးအယ်ဖက်မြူဒူဒူဝါကလည်းဆူဒန်ပဋိပက္ခမှာအရှိအလဲပိုင်းကအင်အားကြီးနိုင်ငံတွေရဲ့ပါဝင်ပတ်သက်မှုကိုလည်းဝေဖန်ပြောဆိုခဲ့ပါတယ်။သူကဘယ်နိုင်ငံတွေလဲဆိုတာနာမည်သက်မပြောပေမဲ့လို့အီဂျစ်နဲ့အာရဗ်စိုးပွားများပြည်ထောင်စုတို့ကဆူဒန်မှာနှစ်ဖက်စစ်ပစ်နေကြတဲ့စစ်ကောင်းဆောင်တို့ကိုကြောထောက်နောက်ခံပြုပစ်ထားတယ်လို့ကြေကြေပြန့်ပြန့်သတင်းတွေထွက်ပေါ်နေတာပါ။လက်ရှိမှာတော့ဆူဒန်မှာလုံခြုံရေးအခြေအနေဆိုရင်မှတူးလာနေတဲ့အတွက်မြို့တော်ခါတုန်ကအမေရိကန်တန်ယုံတာဝန်ထမ်းတွေကိုထွက်ခွာဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာအမိန့်ပေးခဲ့ပါတယ
်။ဆူဒန်နိုင်ငံကိုငရဲနှုတ်ခွန်းကရှေ့သမျှအင်အားနဲ့ပြန်ဆွဲတင်ကြပါမယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီကူတရက်စ်ကပြောလိုက်ပြီးအပြစ်ခတ်ရစဲကြဖို့တောင်းဆိုလိုက်ပါတယ်။ကမ္ဘာ့အစိုးရဆုံးနိုင်ငံတိုင်းနိုင်ငံဖြစ်ပြီးစစ်တပ်အာဏာသိမ်းမှုရာဇဝင်နဲ့ဆူဒန်နိုင်ငံကအကြမ်းဖက်စစ်ပွဲဟာ ဒေသတစ်ခုလုံးသားမကအဲ့ဒီတဲ့ကျော်လွန်ရောက်သွားနိုင်တယ်လို့လဲအန်တိုနီယိုဂူတရက်စ်ကသတိပေးလိုက်ပါတယ်ပြည်ထောင်ငံကကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးတက်ကိုတောင်းဆိုလိုက်ပြီးအင်္ဂါနေ့မှာချင်းပါမယ်လို့မျှော်လင့်ရပါတယ်စူရနိုင်ငံမှာတော့ကုလသမဂ္ဂကာရန်ကမြို့တော်ခါတုံကနေမိုင်ပေါင်း900 ကောင်မှာရှိတဲ့ပင်လယ်ရေဆိုင်ကမြို့ကိုလူ900လောက်တည်ဆောင်ရောက်ရှိသွားပြီဖြစ်တယ်လို့စူရနိုင်ငံဆိုင်ရာကုလသမဂ္ဂအကြီးအကဲဖောကာပတ်စ်ကပြောပါတယ်ခီးကတက်တောက်တက်တာမရှိဘဲ300 900ရီကြာခဲ့ပေမဲ့ဘုံတွေလည်းနဲ့ကြီးတွေအပြစ်ခတ်ကြမှာ300ရီထိုင်နေရတာထက်ပိုပြီးကောင်းပါတယ်လို့သူကဆိုပါတယ်သူနဲ့တခြားရေးပါတဲ့ဝန်ထမ်းတွေကစူရနိုင်ငံမှာဆက်လက်ရှိနေကြမှာဖြစ်ပြီးလက်ရှိအကြ
$1,282 ခဲ့ပြီးတော့2022ခုနှစ်မှာဆိုရင်စံချိန်နဲ့အမြင့်ဆုံးဒေါ်လာ 1.4 trillion အထိရှိလာတယ်လို့လေ့လာဆောင်ကျင်နေတဲ့ Sweden နိုင်ငံအခြေစိုက် Stockholm နိုင်ငံတကာငြိမ်းချမ်းရေးသုတေသန Institute အဖွဲ့ကသတင်းလာနေကထုတ်ပြန်တဲ့အစည်းအဝေးမှာဖော်ပြထားပါတယ်။ CIA အသုံးစီတွေမြင့်တက်လာတာကပိုးပြီးတော့မလုံခြုံတဲ့ကမ္ဘာမှာနေထိုင်နေရတယ်ဆိုတော့လက္ခဏာတရားဖြစ်တယ်လို့လည်းပြောပါတယ်။2022ခုနှစ်မှာအမေရိကန်တရုတ်နဲ့ရုရှားနိုင်ငံတွေကစီးရဲအတုံးစီအများဆုံးတုံးခဲ့ပြီးတော့ဒီသုံးနိုင်ငံကအတုံးစီဟာကမ္ဘာအတုံးစီရဲ့56ရာခိုင်နှုန်းရှိခဲ့ပါတယ်။ဒီကမ္ဘာလုံးအတိုင်းအတာရဲ့ 3.9 ရာခိုင်နှုန်းတိုးလာခဲ့ပြီးစစ်ဖြစ်နေကြတဲ့ရုရှားနဲ့ယူကရိန်းနိုင်ငံတွေရဲ့စီးအတုံးစီတွေကြောင့်ဥရောပမှာဆိုရင်73ရာခိုင်နှုန်းအထိတိတိတသားမြင့်တက်လာခဲ့ပြီးတစ်နှစ်ချင်းတိုးနှုန်းမှာတော့30%အတွင်းအမြင့်ဆုံးဖြစ်ပါတယ်။ယူကရိန်းပေါ်စီးရအကူအညီပေးနေတာနဲ့ရုရှားရဲ့ချင်းချောင်းမှုမြင့်တက်လာတဲ့အပေါ်ဆိုရင်မျိုးတွေကတခြားနိုင်ငံတွေရဲ့အတုံးစီဆုံးဖြတ်ချက်တွေမှာပြင်းပြထန်ထန်လွှမ်းမိုးခဲ့ပါတယ်။ရုရှားနိုင်ငံအနီးမှာရှိတဲ့နိုင်ငံတွေဖြစ်တဲ့ဖင်လန်၊လစ်တူယေးနီးယား၊ဆွီဒင်နဲ့ပိုလန်နိုင်ငံတွေမှာလည်းကာကွယ်ရေးအတုံးစီတွေပို့ပြီးတော့တိတိတသားတိုးတုံးလာပါတယ်။အရင်အရှိအုပ်စုနိုင်ငံအပြားပြားမှာဆိုရင်လည်းစီအတုံးစီဟာခရိုင်းမီးယားကိုရုရှားကသိမ်းယူခဲ့တဲ့2014ခုနှစ်ကတည်းကနစာကျော်တိုးလာခဲ့တာပါ။ရုရှားကလည်းစီးရဲအတုံးစိတ်တိုးမြင့်နေပြီးတော့2022ခုနှစ်မှာခမန်းချေ 6.2 ရာခိုင်နှုန်းတိုးလာခဲ့ပြီးအမေရိကန်ဒေါ်လာ 86.4 ဝန်းကျင်အထိတုံးဆွဲခဲ့ပါတယ်။တဟာပြည်တွင်းအတည်ငြိမ်ထုတ်လုပ်မှု GDP ရဲ့ 4.3 ရာခိုင်နှုန်းကိုတုံးဆွဲခဲ့တာဖြစ်ပြီးတော့2023ခုနှစ်တုန်းကဆိုရင် GDP ရဲ့ 3.9 ရာခိုင်နှုန်းပဲတုံးဆွဲခဲ့တာဖြစ်ပါတယ်။
VOA American တန်မနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေလွှဲထုတ်လင်းပေးနေပါတယ်ခင်ဗျာ
။အင်္ဂါမနေ့သတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်။အဖွဲ့ဝင်15နိုင်ငံပါကုလသမဂ္ဂလုံခြုံရေးကောင်စီအလဲကြောင့်ဥက္ကဋ္ဌဖြစ်တဲ့ရုရှားနိုင်ငံသားကြီးဝန်ကြီးဆာဂျီလက်ဖရော့ဖ်ကမနေ့တနင်္လာနေ့လုံခြုံရေးကောင်စီအစည်းအဝေးကိုကြီးကြပ်ခဲ့ပေမဲ့ယူကရိန်းကျူးကျော်စစ်နဲ့ပတ်သက်ပြီးအနောက်နိုင်ငံတွေနဲ့ရုရှားအကြမ်းမှာအကြီးအကျယ်ကွဲလွဲနေကြဆဲဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးဟာဇောက်ထုဇောက်ထိုးအခြေအနေဖြစ်နေတယ်လို့လည်းသတင်းတွေကပြောကြပါတယ်။မစ္စတာလက်ဖရော့ဖ်ကကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ဘေးမှာကပ်ပြီးထိုင်ပါတယ်။လူတိုင်းကပြောနေကြပေမဲ့ဒါကယူကရိန်းကြောင့်မဟုတ်ပါဘူး။ဒါကအကျိုးစီးပွားတွေချိန်ညီရေးအခြေခံပုံကနေသဘောတူမျှချက်ကိုရယူမလားဒါမှမဟုတ်အမေရိကန်ရဲ့အရေးကိုမငြိမ်လာတဲ့လွှမ်းမိုးမှုအတိုင်းနိုင်ငံတကာကဆက်ဆံရေးကိုပုံဖော်ကြမလားဆိုတဲ့အကြောင်းပဲဖြစ်ပါတယ်လို့မစ္စတာလက်ဖရော့ဖ်ကပြောပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာဥပဒေကိုချိုးဖောက်ဖောက်ပြီးရုရှားကယူကရိန်းကိုကျူးကျော်လိုက်တာကြောင့်ယူကရိန်းနိုင်ငံနဲ့ပြည်သူတွေမှာအကြီးအကျယ်ပျက်စီးခံစားကြရပါတယ်ကိုဗစ် -19 ကြောင့်တကမ္ဘာလုံးစီးပွားရေးအနေထားပြည့်ရွံ့နေတာကိုပိုဆိုးသွားစေတယ်လို့ကုလသမဂ္ဂအတွင်းမှုကြီးကတော့ပြောကြလိုက်ပါတယ်။ဒါကတော့ကုလသမဂ္ဂဗရင်းချင်းမှုများကိုကာကွယ်ခြင်းအဖြစ်နိုင်ငံများထိတိယယောက်ပူးပေါင်းဆောင်ရွက်ရေးကိုဆွေးနွေးစရာအကြောင်းရအဖြစ်ရုရှားကရွေးချယ်လိုက်ရကထွက်ပေါ်လာတဲ့ဆွေးနွေးချက်တွေဖြစ်ကြပါတယ်။ဒီအကြောင်းကိုရွေးချယ်လိုက်ခြင်းအဖြစ်ရုရှားဟာကုလသမဂ္ဂရဲ့ဗရင်းချင်းနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးကိုကာကွယ်သူဖြစ်သူ့ကိုယ်သူပုံဖော်ဖို့ကြိုးစားတာဖြစ်တယ်လို့ဥရောပသမဂ္ဂတာမတ်ကြီးအိုလက်စကုတ်ကပြောပါတယ်။
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဟာကိုဗစ်ကပ်ရောဂါကြောင့်ကျဆင်းခဲ့တဲ့ပုံမှန်ကလေးကာကွယ်ဆေးရိုးခြင်းလုပ်ငန်းကိုတဖန်ပြန်အရှင်းမြင့်တင်နေရေးစီမံချက်တစ်ခုကိုဧပြီ24ရက်နေ့ကစတင်လိုက်ပါတယ်။ကာကွယ်ဆေးထိုးဖို့နောက်ကျခဲ့တာကိုပြန်ကမိအောင်တွန်းလှုပ်ဆောင်မဲ့ Picket Chap လို့နာမည်ပေးထားတဲ့ဒီစီမံချက်ကိုကုလသမဂ္ဂပြည်ပဆိုင်ရာကလေးများရာမငွေအဖွဲ့ UNICEF နိုင်ငံတကာကလေးကာကွယ်ဆေးတို့လုပ်ငန်းတွေကစောင့်ဝင်နေတဲ့ကာဗီကာကွယ်ဆေးဆိုင်ရာမဟာမိတ်အဖွဲ့တွေအပြင်ဘီလ်ဂိတ်ရဲ့ဇနီးဟောင်းမလင်ဒါတို့ပူးရဲတည်ထောင်ခဲ့တဲ့ Foundation အပါအဝင်တခြားပရဟိတအဖွဲ့အစည်းတွေအေဂျင်စီတွေနဲ့အတူ WHO ကပူးရဲအကောင့်တွေဖော်သွားမယ်လို့ပြောပါတယ်။ဒီအဖွဲ့တွေဟာဝက်သက်တဲ့အသေးအောင်အသွားကိုလိုယောဂါလိုကြိုးတင်ကာကွယ်နိုင်တဲ့ယောဂါတွေကိုကာကွယ်ဆေးထိုးပေးနိုင်ရေးစောင့်ဝဲကြမှာပါ။ဒါကို2023ခုနှစ်ကာကွယ်ဆေးမထိုးရသေးတဲ့နိုင်ငံပေါင်း20မှာရှိတဲ့ဆေးမထိုးခဲ့ရတဲ့ကလေးအရေအတွက်85ရာခိုင်နှုန်းကိုဦးတည်ပြီးတော့အဓိကလှုပ်ဆောင်မှာပါ။ကယောဂါကာလအတွင်းနိုင်ငံပေါင်း100လောက်မှာကလေးကာကွယ်ဆေးထိုးနိုင်မှုပနာမလျော့ချခဲ့ပြီးတော့အကျိုးဆက်အနေနဲ့ဝက်သက်ဆုံးဆိုးနာပိုလီယိုနဲ့ယဲလိုဖီဘာလို့ခေါ်တဲ့ခြင်ကတဆင့်ကူးစက်တဲ့အသည်းနဲ့ကြောက်ကပ်ကိုထိခိုက်သေးဆုံးစေတဲ့အပူပိုင်းဒေတာဗိုင်းရပ်စ်ယောဂါတွေဖြစ်ပွားနှုန်းတိုးလာနေတာပါ။အဲဒီတုန်းကဆေးရုံတွေဆေးပိတ်ခန်းတွေမှာလူနာတွေအမြောက်များရှိနေကြတာအပြင်ပိတ်ဆို့ကန့်သတ်ချက်တွေနဲ့ဆေးပလင်းဆေးထိုးအပ်တွေနဲ့အခြားဆေးဘက်ဆိုင်ရာအထောက်အပံ့တွေပို့ဆောင်ရမှာအတားအဆီးတွေကြောင့်ကလေးတွေရဲ့အကာအကွယ်ဆေးထိုးနှုန်းကျဆင်းခဲ့ရတာပါ။ WHO ရဲ့အဆိုအရ2023ခုနှစ်မှာအသက်တနည်းအောက်ကလေး25သန်းဟာအခြေခံကာကွယ်ဆေးမရခဲ့သလိုကလေးတွေအတွက်ကမ္ဘာလုံးဆိုင်ရာကာကွယ်ဆေးလွှမ်းခြုံနိုင်မှုဟာ2019မှာ86ရာခိုင်နှုန်းရှိနေရက2023မှာတော့87ရာခိုင်နှုန်းအထိကျဆင်းသွားပါတယ်။
ယခင်ဆိုဗီယက်ပြည်ထောင်စုအဖွဲ့ဝင်နိုင်ငံအလုံးရဲ့အချုပ်အခြာအာဏာကိုတရုတ်ကလေးစားကြောင်းတနင်္လာနေ့ကပြောကြားလိုက်ပါတယ်။ပြည်ထောင်နိုင်ငံဆိုင်ရာတရုတ်သံမကြီးကအဆိုပါနိုင်ငံတွေရဲ့အချုပ်အခြာအာဏာကိုမေးခွန်းထုတ်ခဲ့တဲ့စကားတစ်ခွန်းကြောင်းဥရောပမှာဒေါသတွေထွက်ခဲ့ကြပြီးယူကရိန်းစစ်ပွဲမှာကြားနေဖြန့်ဖြေးပါမယ်ဆိုတဲ့တရုတ်ရဲ့အာထုတ်မှုပေါ်မေးခွန်းတွေထုတ်ခဲ့ကြပြီးတဲ့နောက်တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမောင်နင်းကအခုလိုပြောလိုက်တာဖြစ်ပါတယ်။ပြည်ထောင်နိုင်ငံရဲ့ဝန်ကြီးဌာနကလည်းတရုတ်နိုင်ငံရဲ့မူဝါဒအတိုင်းပြောဖို့ပြည်ထောင်နိုင်ငံဆိုင်ရာတရုတ်အမကြီးလူရှေးကိုတနင်္လာနေ့ကပြောဆိုလိုက်ပါတယ်။ဆိုဗီယက်ယူနီယံပြုတ်ခွဲသွားပြီးတဲ့နောက်ပေါ်ပေါက်လာကြတဲ့တိုင်းပြည်တွေဟာနိုင်ငံတကာဥပဒေအောက်မှာအချုပ်အခြာအာဏာပိုင်နိုင်ငံတော်နိုင်ငံရဲ့အနေအထားမရှိကြောင်းဘာကြောင့်လဲဆိုတော့အဲ့ဒီလိုအနေအထားကိုအတည်ပြုပေးတဲ့နိုင်ငံတကာသဘောတူညီချက်မရှိကြောင်းပြည်သစ်သတင်းဌာန LCN ရဲ့တောက်ကြနေ့ကတွင်ထုတ်ချက်မှာတမ်မကြီးလူရှေးကပြောခဲ့တာဖြစ်ပါတယ်။ယူကရိန်းမှာတရုတ်ကဂျာဝင်မှာကိုဘောလ်တစ်နိုင်ငံတွေကမယုံကြည်ကြတာပေါ့အံ့ဩနေကြသူများရှိခဲ့ရင်ခရိုင်းမီးယားကရုရှားပိုင်ဖြစ်ပြီးကျွန်တော်တို့ရဲ့နိုင်ငံကဥပဒေအရအကျုံးမူဝင်တို့ပြောတဲ့ဟော်ဒီကပြည်သက်နိုင်ငံဆိုင်ရာတမ်မတ်ကြီးရှိနေကြောင်းလတ်ဗီးယားနိုင်ငံသားရေးဝန်ကြီးက Twitter လူမှုစာမျက်နှာမှာရေးခဲ့ပါတယ်
။အိန္ဒိယနိုင်ငံဟာအခုလအကုန်မှာတရုတ်ကိုကျော်လွန်ပြီးတော့ကမ္ဘာလူ့ရေအများဆုံးနိုင်ငံဖြစ်လာမယ်လို့ကုလသမဂ္ဂကသတင်းလာနေမှာပြောလိုက်ပါတယ်။ဧပြီလကုန်မှာအိန္ဒိယရဲ့လူဦးရေဟာ 3.45 ဘီလီယံအထိရှိလာဖို့ခန့်မှန်းထားတဲ့အတွက်တရုတ်ပြည်မကြီးကိုကျော်လွန်သွားမှာဖြစ်ကြောင်းကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးရာဌာနရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2017ခုနှစ်ကလေးကသံကောင်းစင်းကောက်ယူမကောက်ယူရသေးတဲ့အိန္ဒိယအစိုးရကတော့ဒီခန့်မှန်းချက်အပေါ်တစုံတရာတရားဝင်မှတ်ချက်ပြုတ်ပေးတာမျိုးမရှိသေးပါဘူး။ဒီကနေ့မနက်ဖြန်ထိတ်တန့်ရောက်တဲ့တွေကိုတော့ဦးတင်မောင်သားနဲ့ကျမနန်းလောက်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်မြန်မာနဲ့ဂမ်ဘီယာအကြားဖြစ်နေတဲ့ ICJ အမှုမှာအပြန်အလှန်လျှောက်လွှဲချက်ပေးတာထက်မြန်မာစစ်တပ်ဟာဂျီနိုဆိုက်ကျူးလွန်ခဲ့မှုရှိမရှိဆိုတဲ့ကြားနာစစ်ဆေးတဲ့အစဉ်ကို ICJ တရားရုံအနေနဲ့တိုက်ရိုက်လှုပ်ဆောင်ဖို့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းကတောင်းဆိုလိုက်ပါတယ်မြန်မာစစ်ကောင်စီဘက်ကဧပြီ24ရက်နေ့မှာတင်သွင်းဖို့တတ်မှတ်ထားတဲ့လျှောက်လွှဲချက်ကိုအချိန်မီမတင်နိုင်ပဲရက်ရွှေ့ဖို့တောင်းဆိုနေတာပါမှတ်အင်ဂျင်နိုင်ကဆက်သွယ်မြင်မြန်ထားပါတယ်
။နယ်သာလန်နိုင်ငံဒီဟိတ်မြို့အခြေဆိုင် ICJ ကုလသမဂ္ဂနိုင်ငံတကာတရားရုံးမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှု genocide ဆိုတဲ့ဂမ်ဘီယာရဲ့ဆွဲချက်ကို ICJ တရားရုံးအနေနဲ့စီရင်ပိုင်ခွင့်မရှိဘူးဆိုတဲ့မြန်မာရဲ့ကန့်ကွက်လျှောက်ထားချက်ကို2022ခုနှစ်ဇူလိုင်လမှာ ICJ ကပယ်ချခဲ့တာပါ။ဒါကြောင့်ဒီနှစ်ဧပြီလ24ရက်နေ့ဒီကနေ့နောက်ဆုံးထားပြီးတော့မြန်မာစစ်တပ်ရဲ့ genocide ကျူးလွန်မှုဆိုတဲ့ဂမ်ဘီယာဆွဲချက်တွေကိုပြန်ပြီးခြေပါဖို့စစ်ကောင်စီကပထမဆုံးအကြိမ်အစီရင်ခံစာတင်သွင်းရမှာဖြစ်ပါတယ်။ဒါပေမဲ့အချိန်မီတင်သွင်းနိုင်ခြင်းမရှိဘဲတစ်နှစ်အထိရွှေ့ဆိုင်းဖို့တရားရုံးကိုရှောက်လှဲခဲ့ပေမဲ့ICJ ကတော့အချိန်တစ်လအထိပဲတိုးပေးခဲ့ကြောင်းဧပြီလ6ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကတော့ ICJ တရားရုံးအနေနဲ့နှစ်ဖက်အစီရင်ခံစာရီအပြန်အလှန်တင်သွင်းနေတဲ့အစဉ်ကိုကြော်ပြီးအဓိကဆုံးဖြတ်ရမယ်မြန်မာစစ်တပ်ရဲ့ genocide ကျူးလွန်မှုရှိမရှိဆိုတဲ့ကြားနာစစ်ဆေးတဲ့အစဉ်ကိုပဲတိုက်ရိုက်သွားတင်ကြောင်း VOA ကခုလိုပြောပါတယ်
ကျွန်တော်တို့ကတော့ဒီ NUG အနေနဲ့ကတော့ရှင်းတယ်
ဒါဒီဒီ case ကို substantive ကိုပဲတန်းသွားဖို့ဆိုတဲ့ဥစ္စာကိုကျွန်တော်တို့ကတော့တောက်လျှောက်တိုက်တွန်းနေတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်အခုလိုမျိုးဟိုအချိန်ကိုရွှေ့တယ်ရွှေ့တယ်ဆိုတဲ့ဥစ္စာအားလုံးသိတဲ့အတိုင်းဒီစစ်တပ်အနေနဲ့အမြဲတမ်းသူတို့အလေးအထားရှိတဲ့အတိုင်းအချိန်ကိုဝယ်နေတာပေါ့နော်ဘိုင်းတိုင်းလုပ်နေတယ်လို့ဟိုကျွန်တော်တို့ဟိုမြင်ပါတယ်ဒီဘာသာရပ်ကိုမဆွေးနွေးခင်မှာဟိုနောက်တွေကိုဆုတ်ဆုတ်ခိုင်းတယ်ပေါ့နော် report တင်တယ်ဆိုတဲ့ဥစ္စာကိုလည်းနောက်ဆုတ်ခိုင်းတာလည်းဒါ procedure အရသူတို့ကတောင်းဆိုလို့ရတယ်စပြီးတော့လုပ်တဲ့ဥစ္စာပေါ့နော်အခုလိုမျိုးတောင်းဆိုလိုက်တဲ့အတွက်ကြောင့်ဘာပြောအနည်းဆုံးတော့ဒီ ICJ မှာဒီတရားသူကြီးတွေနဲ့တွေ့ရတယ်ဆွေးနွေးရတယ်ဘာပြောအချိန်အလကားကုန်သွားတာပေါ့နော်ဆိုတော့အဲ့အဲ့အရာတွေကိုအတွက်ကိုအချိန်မပေးဘဲနဲ့တကယ်အခုပေါ့နော်ခုနဂျင်နိုဆိုက်ဖြစ်တယ်မဖြစ်ဘူးနောက်ပြီးတော့ဘာအရှိကိုပေါ့နော်သူတို့ကာကွယ်ပေးဖို့အတွက်အရှိကိုဘာလုပ်ရမလဲဆိုတဲ့ဥစ္စာအဲ့အရာတွေကိုကျွန်တော်တို့ကဆွေးနွေးစီကျင်တာ
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့ဂမ်ဘီယာရဲ့ဂျီနိုဆိုက်ဆွဲချက်တွေကိုတုံ့ပြန်ခြေပါဖို့သူတို့ပြင်ဆင်နေတဲ့အစဉ်ခံစားမှာအချက်လက်တွေအပြည့်စုံတင်သွင်းနိုင်ရေးအချိန်ထပ်ပြီးတိုးပေးဖို့ ICJ တရားရုံးကိုရှောက်ထားခဲ့တာဖြစ်တယ်လို့ VOA ကပြောပါတယ်
။အဓိကတော့ဒီမြန်မာဘက်ကနေပြီးတော့ကျွန်တော်တို့ဒီကောင်တာမမ်မိုရီရယ်ပေါ့ကောင်တာမမ်မိုရီရယ်တင်နိုင်ဖို့အတွက်ကျွန်တော်တို့ပြည့်စုံတင်နိုင်ဖို့အတွက်ကျွန်တော်တို့အချိန်ထပ်မံလိုအပ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒါကြိုးပမ်းဖြစ်ပါတယ်။အဲ့ဟာကိုလည်းကျွန်တော်တို့မိလာထဲမှာရှိဆိုင်နေဆိုတာပြရပါတယ်ဗျာ။ခြေစုံတော့မဟုတ်ပါဘူး။အဲ့မှာချက်လက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ထပ်မံပြောကြ။ဒါဖြည့်ဆွတ်စရာလည်းရှိတယ်၊ပုံမှုခိုင်မအောင်လုပ်စရာလည်းရှိတယ်။အဲ့ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ဒါအချိန်နောက်ရှိဆိုင်တွေကိုပြောနေဖြစ်တယ်
။2022ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်အာဏာမသိမ်းခင်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကမြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုဆိုတာမရှိဘူးလို့ ICJ တရားရုံးမှာခြေပလျှောက်ထားခဲ့တာပါအခု NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ NLD အစိုးရရဲ့ခြေပချက်ကိုပြန်ပြီးရုပ်သိမ်းကြောင်း ICJ တရားရုံးကိုတင်သွင်းထားတာပါ ICJ တရားရုံးဘက်ကတော့ဒီရုပ်သိမ်းချက်ကိုလက်ခံရရှိခဲ့ကြောင်းတရားဝင်တုံ့ပြန်ထားပေမဲ့လက်ရှိစစ်ဆေးနေတဲ့အမှုမှာ NUG ကိုမြန်မာနိုင်ငံကိုကိုစားပြုဖို့ချက်ကိုတော့လက်မခံခဲ့ပါဘူးNLD အစိုးရကိုပဲကိုစားပြုကြောင်းကုလသမဂ္ဂမှကြေညာထားတဲ့အတမတ်ကြီးဦးကျော်မိုးထွန်းကတော့ ICJ အနေနဲ့ပြည်သူကအတိမတ်ပြုတဲ့အစိုးရကိုပဲလက်ခံပြီးရိုဟင်ဂျာတွေကိုအမြန်ဆုံးအကာအကွယ်ပေးနိုင်ရေးလှုံ့ဆော်တင်ကြောင်း VOA ကိုခုလိုပြောပါတယ
်ပြည်သူတွေပေါ့နော်ပြည်သူတွေရဲ့ကိုစားပြုဆောင်ရွက်တဲ့ဥစ္စာမျိုးတွေမှာတကယ်ပြည်သူကိုစားပြုတဲ့ကိစ္စကိုဟိုလူတွေကိုပဲပေါ့နော်လက်ခံဆောင်ရွက်ခြင်းအပြင်ပို့ပြီးတော့ထိရောက်စီရဲဆိုတဲ့ဥစ္စာကိုတော့ကျွန်တော်ဖြည့်ဆက်ပြီးတော့ပြောလိုပါတယ်။ဘာဖြစ်ဖြစ်အားလုံးလည်းသိတဲ့အတိုင်းပေါ့နော်။ဒီကျွန်တော်တို့ရိုဟင်ဂျာတွေအနေနဲ့လည်းခံစားခဲ့ရတဲ့ဥစ္စာကများနေပြီ။အခုဆိုလဲပေါ့နော်။ဒီကပ်ဟိုဟိုဘင်္ဂလားဒေ့ရှ်နိုင်ငံခေါက်ပစားမှာရှိတဲ့ကပ်အနေနဲ့မှာနေနေရတဲ့လူတွေလည်းပေါ့နော်။စိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်နေရတဲ့အတွက်ကြောင့်ပေါ့နော်။ဒီကိစ္စကိုကျွန်တော်တို့ကတော့မြန်မြန်ဖြေရှင်းကျင်လို့ပြီးမြန်မြန်ပြီးဆုံးစေလို့ပြီးအထူးသဖြင့်ပေါ့နော်ခုလိုမျိုး ICJ ကိစ္စမှာကျွန်တော်တို့ဒီ NUG ကနေပြီးတော့တင်သွင်းတဲ့ဥစ္စာတွေကိုအလေးနဲ့ထားစဉ်းစားဆောင်ရွက်ခြင်းအားဖြင့်လည်းပေါ့နော်ဒီလိုမျိုးပြဿနာကိုရင်ဆိုင်နေရတဲ့ရိုဟင်ဂျာတွေရင်ဆိုင်နေရတဲ့ပြဿနာကိုဖြေရှင်းတဲ့အခါမှာတစ်ဖက်တစ်လမ်းကနေပြီးတော့အထောက်အကူဖြစ်စေမယ်ဆိုတဲ့ဥစ္စာတော့ကျွန်တော်တို့ယုံကြည်တယ်
မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ဂမ်ဘီယာရဲ့ဆွဲချက်ကို ICJ တရားရုံးကစစ်ဆေးကြားနာသွားမဲ့အချိန်ဟာ၄နှစ်လောက်ကြာနိုင်ပြီးစစ်တပ်ရဲ့ရက်ဆက်ကျူးလွန်မှုတွေကိုကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ရိုဟင်ဂျာတွေကိုတရားရုံးရှေ့မှောက်ထွက်ဆိုလာနိုင်ခြင်းရှိတယ်လို့လည်းနိုင်ငံတကာဥပဒေပညာရှင်မိုက်ကယ်ဘတ်ကာကသုံးသပ်ထားပါတယ်ရှင
်။မိုင်းဂျင်းနိုင်တင်ပြတော့တာပါရှင်။ခုတော့ရက်ခိုင်ပြည်နယ်ဘက်ကသတင်းပေးဆက်ကြရအောင်ပါ။ရှိခိုင်ပြည်နယ်ကြောက်ဖြူနယ်အမ်းမြို့နယ်အဆက်ကကြားဟိုချောင်းမှာရေတံတားတွေအများအပြားသိမ်းဆုပ်မှုတွေရှိခဲ့ပြီးတော့ပတ်ဝန်းကျင်ညဉ့်ညမ်းမှုတွေနဲ့ဆက်ဆက်မှုရှိမယ်လို့လည်းယူဆနေကြပါတယ်။တရုတ်ရင်နဲ့စိတ်ကန်စီမံကိန်းရှိရာတန်စစ်မြန်မာလဲအရင်ကလည်းအလားတူအခြေအနေမျိုးနဲ့ကြုံခွေရဖူးပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုရဲမုံကပြောပြထားပါတယ်
။ရှိခိုင်ပြည်နယ်ကတရုတ်ရင်နဲ့စိတ်ကန်စီမံကိန်းတည်ရှိရာတန်စစ်မြည်ညဉ့်ညမ်းမှုကြောင့်ရေတံတားတွေအစုလိုက်အပြုံလိုက်သေးခဲ့ဘူးသလိုအခုလေအမ်းမြို့နယ်ကကြားဟိုချောင်းမှာခုံးကောင်တွေအများအများတိတ်ဆုံးနေပါတယ်။2018ခုနှစ်တုန်းကကြောက်ဖြူမြေပုံနဲ့အမ်းမြို့နယ်ကချောင်းတွေမှာခုံးကောင်တွေအပြင်တားငါးပစွန်တွေအစုလိုက်အပြုံလိုက်တိတ်ဆုံးတဲ့နေရာနဲ့မင်းမွေးမှာအခုနောက်ထပ်ခုံးကောင်တွေတိတ်ဆုံးနေတာလို့လဲ Didagan, but Wenjin Tending Lushadu, Umulinga, Biobare.
To the Genode, Amyone, one Amyone, and in a mighty massy, there's Joe Song Mabo, Eddie Joe, some well at over there, Eddie Natosi Sekadega, you do your lot, Dikede, Nia Mabe, Eddie Gundiga, Tabby, Diddy, one Eddie, Eddie, Tim Masonwa, Eddie Natosi Sega, Dikede, Nia Neswa, Agua, we up here. Being loyal, one of them was Timmy Bono, Eddie Niamadi, how did I let them bomb yours at the Bono?
Eddie Jau Chang doing a Kong on the Tisonia, ha, Bolongwen, the Gwenza Lau Shibi, a boy and Lada, Tisona Mum Hope, Miao Dumava, Tisonia, go to Yare, Lule Piovare. She did a worry, a sule, a young like Tisomu, a Jang Yango, Didi Jaja Media be made, she Nyan Hune, Sanre, Lame, Lu, Yusaya Jangle, Amunema, Diedo, Tainan Yi Sanyoni, Umulinga Piovare.
เดี๋ยวสิมันเงินด้วยเดี๋ยวสิมันเงินด้วยอยากให้มีบ่มาที่มามาลงล่ะที่นับเป็นมาที่เดี๋ยวบ่เนาะทุกทุกเจ้าอยู่มีเนี่ยที่มาเดี๋ยวสิมันเงินด้วยจัดแต่งกองเสื้อผ้าบินนับเป็นมาดอกเอริเอสิมันเงินเนี่ยตัวยิ่งยิ่งยามมือเดี๋ยวบ่ละเดี๋ยวบ่เนาะยี่ตัวยิ่งยามมือเดี๋ยวบ่ละแต่เนี่ยอันเนี้ยนักเสื้อเสื้อเสื้อเสื้อกองเดี๋ยวตีด่าด้วยแต่ตอนก่อนเดี๋ยวจะชอบบ่ละเดี๋ยวก็ถ้าเกิดเสื้อจะมือเราสิ้น say a down vivo near the Mangidia Kongde for the last of the Gano, Tita, Puhodo Kede, Dabamadi, Mangidia Yabima, a cook get another got shady and look through Yadevo.
Annune, ma, Gong on me, Sula, if you like this on an epitaph, Songzan, me, Yamu, Yakan Dine, Nalung and Uzi Tanago, set to a gabby mele, phone like and piso do Michigabau. Can you then did that pit that Yakan Bine, ma, did that get a Yazuha, Jilung and at the Muan Jang Javare. Dabi Mele, Jopu Mune, Tanzim Yet Duma, Seaman Gainu, Disobe and Nobema, Banga Pazoni, Shapa Lavi, Yellow Dari, a catcher on Yare, Lule, Annune, Lemanja Giaga, Yellow Daduga, Piovare.
Well, Babi, Ronanciunga, Yemilayunga, Edunga, Banga Zoni, a mutual daughter of the way, Kanzai, any number of Ninili, Bambolagi, Kuro, Belovia, Eddie, Yunia Muri, Tola, the Mulata, the General, Yellow Dari, and the Mavia name, Eddie.
ဒီမင်းနေဒီစားပြီးတဲ့နောက်မှာတော့တောင်းကပ်ဇွန်တွေရှောက်ပါမှုလို့ကရာဒီလည်းမဟုတ်ဘဲနဲ့ဘယ်အရှင်ဘယ်ခါမှမဆိုမိသားရှောက်ပါတာကိုလည်းတွေ့နေရတယ်တရုတ်ရှင်နဲ့စိတ်ကန်တိဆောက်ထားတဲ့ကြောက်ဖြူမျိုးနဲ့ညရေကျွန်းအနောက်မြောက်ဘက်တန်ဇင်းမြေအတွင်းမှာတန်ကြီးအောင်ဖြစ်နေတဲ့ရေတွေကိုပြီးခဲ့တဲ့2018ဇူလိုင်လတုန်းကဒေသခံရေလုံသားတွေကတွေ့ရှိခဲ့ကြတာပါအဲ့ဒီရေတွ
ကိုရဲမော်မရှင်တောတရှင်များရှင်အိန္ဒိယနိုင်ငံမှာမြန်မာအပါအဝင်ဒေသရင်းကအာဖဂန်နစ္စတန်သီရိလင်္ကာလိုနိုင်ငံတွေကဒုက္ခသည်တွေကိုလက်ခံထားပါတယ်။အဲ့ဒီမှာခေလုံးနေတဲ့ဒုက္ခသည်တွေထက်ကအမှုပညာရှင်တွေဟာသူတို့ဆွန့်ခွာခဲ့ရတဲ့မွေးရမြေကိုအမှုပညာနဲ့အောင်းမေ့တရုတ်ဖို့အခွင့်အလမ်းတချို့ရလာခဲ့ပါတယ်။လူငယ်အမှုပညာရှင်ဒုက္ခသည်တွေဟာမွေးရမြေရဲ့ယဉ်ကျေးမှုလူမှုဘဝနဲ့နိုင်ငံရေးကိုတရုတ်ဖော်ထားတဲ့အမှုပညာလျာတွေတပ်ပုံနဲ့ပကြီကားတွေကိုလည်းစူးစီးပြသခဲ့ပါတယ်။ EBD သတင်းဆောင်မကိုအခြေခံပြီးတော့ကိုငင်းချမ်းအင်းပြောပြထားပါတယ်။
အိန္ဒိယနိုင်ငံမြို့တော်ဒေလီမှာကျင်းပနေတဲ့ဒီပြပွဲကိုဝင်းကြည့်ရင်တုံလုံး6ချားပွဲမျက်ဝန်းတစ်စုံနဲ့စိုက်ငဲကြည့်နေတဲ့အာဖဂန်လူငယ်တစ်ယောက်ကကြိုဆိုနေပါလိမ့်မယ်အကြောက်တရားဒါမှမဟုတ်ပြိပခရီကြောင့်အိုးအိမ်ဆွတ်ခွာခဲ့ရတဲ့ဒုက္ခသည်ဖန်တီးထားတဲ့အမှုပညာလက်ရာတွေကိုဒီပွဲမှာပြသထားပါတယ်ပြပွဲရဲ့အနှစ်သာရနဲ့ထက်တူဒီပြပွဲကို Memories of My Homeland အမိမြေအပတ်တရများလို့အမည်ပေးထားပါတယ်ဒီမှာလူငယ်နဲ့တသက်စအလားလားရှိဒုက္ခတဲ့အမှုပညာရှင်တွေရဲ့လက်ရာတွေကိုပြသထားပါတယ်။ဝင်ပေါင်းနဲ့တဲ့တဲ့နိုင်ငံပေါ်မှာဖုံးကွယ်ထားတဲ့တတ်တီလိုအမည်ပေးထားတဲ့ပေါင်းဆက်အမှုပညာလက်ရာတစ်ခုကိုတွေ့ရပါမယ်။သတင်းစာကဖြတ်တောက်ထားတဲ့အပိုင်အစတွေရဲ့ရောင်စုံခဲတံတွေနဲ့ရေးဆွဲဖန်တီးထားတဲ့အနီရောင်မျက်နှာဖုံးခေါင်းဆောင် Hijab with Afghan မျိုးသမီးတူကိုပုံဖော်ထားတာပါ။ဒီလက်ရာရဲ့ဖန်တီးရှင်ကတော့အာဖဂန်နစ္စတန်နိုင်ငံကဘူးကနေဒုက္ခသည်ဖြစ်ထွက်ပြေးလာတဲ့Zohara Rezai ဆိုတဲ့အမျိုးသမီးငယ်တူပါဒီဖန်တီးမှုလက်ရာရဲ့အတိတ်ပဲကိုသူကအခုလိုရှင်းပြပါတယ
် Jo red color is red color
နီယောင်ကတွေးနဲ့တေချင်းတရားကိုကိုစားပြပါတယ်အမျိုးသမီးအတော်များများဟာဒီမျက်နှာဖုံးကောင်းဆောင် hijab ကိုကာလအတော်ကြာဆန့်ကျင်တဲ့အသက်တွေပေးခဲ့ရပါတယ်အခုတခါပြန်ပြီးသူတို့ကဒီ hijab ကိုပဲအတင်းချက်ပြန်ဝတ်ခိုင်းတာခံနေရပါတယ်ဒီလက်ရာကဒါကိုပြချင်တာပါ
ထင်းတယ်လာတဲ့အာဖဂန်အဖို့တယောက်ရဲ့ပုံတူဟာအာဖဂန်နစ္စတန်ကဖခင်နိုင်ရဲ့ အသက်ရှင်တန်ရေးနေ့စဉ်တိုက်ပွဲကိုကိုစားပြုတယ်လို့သူကပြောပါတယ်။ဒီပြပွဲကနောက်ထပ်အမျိုးသမီးအနုပညာရှင်တယောက်ကတော့မူဆယ်မူဟာမာဒီပါ။မိုဟာမာဒီကအာဖဂန်အမျိုးသမီးတွေရဲ့အလှတရားခံနိုင်ရှိမှုနဲ့အောင်ပွဲတွေကိုတင်ပြနိုင်ဖို့ကြိုးစားထားပြီးသူ့ရဲ့အနုပညာလက်ရာအများစုကAfghanistan ne pat tat ni de a mti ya re bo ma che khan tha de lo so ba de
my mind is taking me back to those memories
chama ye sait tan dan ga atit ka mat tya re si pyan kho twa ba de a me ne atu be phit phit tngae chin nwe ne phit phit da ma mho chama mwe phwa ke de niya go phit phit kho saung twa ba de chama ye anu pinya le ya dwe de ma di a mat ya sia dwe go tini ni ne poun pho tha pi a di a mat tya re ne le shi a chain kala go chait set pe ni ba de ပြီးတော့ဒါဟာကျမရဲ့မွေးရမြေကိုလူသစ်တွေပဝင်းကျင်အစ်စ်တခုနဲ့လက်ရှိဘဝစီယူဆောင်လာနိုင်စွမ်းနဲ့အမတ်ရစရာတွေပါပဲ
ဒီလိုမွေးရမြေကိုပုံဖော်တာကဒီပြပွဲကလက်ရတွေရဲ့ဘုံတူးညီးနေတဲ့အချက်ပါပဲရေဆိုင်ကတော့မိခင်တိုင်းပြည်ရဲ့အစိုးအကောင်မျက်နှာစာနှစ်ဖက်ကိုတင်ပြနိုင်မှုကြိုးစားထားတယ်လို့ဆိုပါတယ
်အပနိကန်ထရီကို
ကျမကနုပညာနဲ့တိုင်းပြည်ကိုပုံဖော်ပါတယ်အာဖဂန်နစ္စတန်ကိုအပြင်ကနေချင်းတရင်တွေမှာမြင်ရတဲ့အတိုင်းအဆိုးပုံရိပ်တွေကိုပဲတွေ့မြင်ရတာပါဒါပေမဲ့ကျမကတော့အဆိုးကောင်နှစ်ခုစလုံးကိုချပြနိုင်ဖို့အတွက်ကြိုးစားပါတယ်အာဖဂန်ရဲ့ယဉ်ကျေးမှုနဲ့အာဖဂန်လူမျိုးတွေအကြောင်းကျမပုံဖော်ပြီးကြည်ဆွဲပါတယ
်ဒီပြပွဲမှာအိန္ဒိယနိုင်ငံကလူမှုစီးပွားလုပ်ငန်းအမှတ်တံဆိပ်တစ်ခုဖြစ်တဲ့ Silver Valley အတွက်လက်လုပ်အရုပ်တွေနဲ့အလှဆင်ပစ္စည်းတွေကိုချုပ်လုပ်ပေးတဲ့အာဖဂန်မျိုးသမီးငယ်တွေရဲ့လက်ရာတွေကိုလည်းစူးစီးပြတ်သားထားပါတယ်စီလာဝါလီဆိုတာကဒေတာပါတာစကားနဲ့ဆက်ချုပ်တဲ့မျိုးသမီးလို့အဓိပ္ပာယ်ရပြီးဒီလူမှုစီးပွားလုပ်ငန်းကအထယ်လိုက်တွေကထွက်တဲ့စွန့်ပြစ်အမှိုက်တွေကိုပြန်လည်အသုံးပြုပြီးလက်မှုပစ္စည်းတွေပြန်ထုတ်တာပါမိုဟာမာဒီကတော့အမျိုးသမီးတွေဟာသူတို့ရဲ့ဖန်တီးနိုင်စွမ်းကိုမတူညီတဲ့နိလန်းတွေနဲ့ထုတ်ပေါ်ပြောဆိုနိုင်တယ်လို့ဆိုပါတယ
် Well art is a way that you can be free you can express yourself just the way you are
အနုပညာဆိုတာလွတ်လွတ်လပ်လပ်ပဲကိုယ်ပုံစံအရှိအတိုင်းစိတ်ကြိုက်ပုံဖော်နိုင်ပါတယ်။ပကြီးပဲဖြစ်ဖြစ်ဓာတ်ပုံပဲဖြစ်ဖြစ်ပန်းထိုးတာပဲဖြစ်ဖြစ်ပေါ့ဒုက္ခတဲ့အများပြားဟာသူတို့ကိုကိုးစားပြုဖော်ပြနိုင်ဖို့အတွက်ပန်းအလှပုံဖော်ထိုးတာတွေလုပ်ပါတယ်။ဥပမာပြောရရင်အာဖဂန်အမျိုးသမီးတဦးဟာပန်းထိုးပြီးသူ့ကိုယ်သူကိုးစားပြုတဲ့ပုံစံသူ့ရဲ့မျိုးဆက်နဲ့သူ့ရဲ့ဖြစ်တည်မှုပုံစံကိုကိုးစားပြုပါတယ်ကျမကတော့ဓာတ်ပုံတွေမှာစိတ်ခံစားမှုတွေအတွေးတွေနဲ့အမှတ်တရတွေကိုထည့်သွင်းပါတယ်ဒီဓာတ်ပုံတွေထဲမှာကျမရဲ့ဖြစ်တည်မှုအမှတ်အသားကိုထည့်သွင်းထားပါတယ
်အိန္ဒိယနိုင်ငံဟာအာဖဂန်စတန်မြန်မာနဲ့သီရိလင်္ကာလိုနိုင်ငံတွေကဒုက္ခသည်တွေနဲ့ခလုံးခွင့်ရှောက်ထားသူထောင်ထဲချူကိုလက်ခံထားပါတယ်ဒါပေမဲ့အိန္ဒိယမှာဒုက္ခသည်တွေကိုအကာအကွယ်ပေးတဲ့ဥပဒေတွေပြဋ္ဌာန်းထားတာမျိုးမရှိဘူးလို့ဒုက္ခသည်ဆိုင်ရာဥပဒေအကျိုးဆောင်စင်တာ MAP ကပြောပါတယ်ဒုက္ခသည်တွေခလုံးငွင့်တောင်းခံခွင့်နဲ့အတင်းကျပ်နေရပြန်ပို့တော်ကိုအကာအကွယ်ပေးတဲ့နိုင်ငံတကာဥပဒေတွေဖြစ်တဲ့1951ခုနှစ်ကုလသမဂ္ဂဂျနီဗာကွန်ဗင်းရှင်းသဘောတူညီချက်နဲ့1968ခုနှစ်လူထုံးလုံလီဆိုင်ရာသဘောတူညီချက်တွေမှာအိန္ဒိယကလက်မှတ်ထိုးမထားပါဘူးဒီလိုဥပဒေတွေပြဋ္ဌာန်းမထားတာကဒုက္ခသည်တွေအတွက်ပိုပြီးလိုအပ်သလိုဆောင်ရွက်ပေးနိုင်တယ်လို့အိန္ဒိယအစိုးရတာဝန်ရှိသူတွေကတော့အကြောင်းပြပါတယ်ဒါပေမဲ့ MAP ဒုက္ခသည်ဆိုင်ရာဥပဒေကျိုးဆောင်စင်တာတာဝန်ရှိသူတွေကတော့ဥပဒေတွေတသက်မမတ်ရေးဆွဲထားရင်ဒုက္ခသည်တွေကိုပို့ပြီးအကာအကွယ်ပေးနိုင်မယ်လို့ထောက်ပြနေကြပါတယ
်။ကိုငင်းချိုင်းအတင်ပြသွားတာပါရှင်။ VOA ရဲ့အင်္ဂါနေ့မနေ့ကအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့ဝါရှင်တန် DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မကြာခင်ထုတ်လွှင့်သွားမဲ့ဒုတိယပိုင်းမှာတော့ဒီသတင်းထောက်မတ်စုစီးပွားရေးလူမှုရှုခွင့်နဲ့တတရံသတင်းလွှာဆောက်တဲ့အပတ်စဉ်ကဏ္ဍတွေကိုကြားဖို့ရှိပါတယ်
။မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတင်းလွတ်လပ်ခွင့်ပေါ်မှာငူတီနေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင်။
င်္ဂလာမနက်ခင်ပါရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ40 24 40 50နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်သွားမယ်ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကအပစင်ကနာရီထဲမှာအရင်ဆုံးသတင်းထောက်မဆုနဲ့စကြရအောင်ပါ။လူမျိုးဘာသာပေါင်းစုံနှွဲပြော်လေးရှိတဲ့မြန်မာအယူရအတာတကြံပွဲတွေကိုအာနာသိန်းခံထားရတဲ့မြန်မာနိုင်ငံမှာဒီနှစ်ထဲကျင်းပခဲ့ပါတယ်။နိုင်ငံတွင်းကအခြေအနေတွေကြောင့်အရင်လိုစီကားတာမျိုးတော့မရှိခဲ့ပါဘူး။နိုင်ငံတွင်းအတာတကြံရေကစားပွဲနေရာတချို့ဘုံကွယ်မှုတွေလည်းဖြစ်ခဲ့ပါတယ်။ရန်ကုန်ကပေးပို့တဲ့တင်းထောင်မဆုကိုကိုသားညုံဦးတင်ပြထားပါတယ
်။အခုနှစ် 2023 အတာတကြံပွဲတော်ကျင်းပဖို့ကိုစစ်ကောင်စီဘက်ကပြီးခဲ့တဲ့မတ်လအလယ်လောက်ခဲကပြည်နယ်နဲ့တိုင်းနေရာဒေသအသီးသီးမှာပြင်ဆင်ခဲ့တာပါ။အဲ့လိုမျိုးစီစဉ်ထားတဲ့အတိုင်းစစ်ကောင်စီရဲ့ဌာနဆိုင်ရာဗဟုမန်တပ်တွေနဲ့လမ်းလျှောက်မန်တပ်တွေမန်တပ်ငယ်တွေနဲ့ဒီနှစ်ကြံပွဲတော်ကိုကျင်းပခဲ့ကြပါတယ်။ဒါပေမဲ့လည်းနှစ်စဉ်ကျင်းပနေတဲ့ကြံပွဲတော်ဟာကိုဗစ်ကာယောဂါမတိုင်ခင် 2019 ခုနှစ်တုန်းကပဲနောက်ဆုံးအနေနဲ့စီကားခဲ့ပါတယ်။အခုနှစ်မှာတော့နိုင်ငံရေးအခြေအနေကြောင့်မှကြံရည်ကစားသူအနည်းငယ်ပဲရှိခဲ့တယ်လို့နေရာဒေသအသီးသီးကဒေသခံတွေကသူတို့နေမိကကြံရဲ့အခြေအနေတွေကိုပြောပြကြပါတယ်။ကျောင်းသားသမဂ္ဂအဖွဲ့ဝင်လူငယ်တွေအာဏာရှင်ဆန့်ကျင်အင်အားစုတွေကအခုနှစ်ကြံမှာတိုင်းပြည်ရဲ့ဖြစ်ပျက်နေတဲ့အခြေအနေတွေကိုအွန်လိုင်းပေါ်ကနေပြီးတော့တန်ကျက်ထိုးသီအိုရာတွေလုပ်ခဲ့ပါတယ်။ဒီနှစ် 2023 ကြံတန်ကျက်တွေထဲမှာတော့စစ်တပ်နဲ့ပတ်သက်တဲ့ထုတ်ကုန်တွေမတုံ့မှုနဲ့စစ်ကောင်စီကပြည်သူတွေရဲ့အိုးအိမ်တွေကိုဖျက်ဆီးတာ၊ပြည်သူတွေကိုညှဉ်းပန်းနှိပ်စက်တာအပြင်မိရှုတပ်ဖြတ်မှုတွေကိုအဓိကထားဖော်ပြခဲ့ကြပါတယ်။တန်ကျက်တွေထဲမှာစစ်ကောင်စီရဲ့အတိုက်ခံ NUG အဖွဲ့အနေနဲ့လည်းပြည်သူတွေအတွက်ထိရောက်အလုပ်လုပ်ပေးဖို့တောင်းဆိုတာတွေကြားရပါတယ်။စစ်ကောင်စီကသူ့ရဲ့လက်ထက်မှာတိုင်းပြည်တည်ငြိမ်မှုရှိတယ်ဆိုတာကိုပြလို့တဲ့ဆန္ဒနဲ့အခုနှစ်ကြံပွဲတော်ကိုစီကားအောင်ပြင်ဆင်ခဲ့ပေမဲ့ပြည်ရင်းပြည်ပခရဲ့အရေးရောင်ကတော့ဒီနှစ်ကြံမှာပေါ်လွင်တယ်လို့လေ့လာသူတွေကယူဆပါတယ်။ကြံရက်တွေမှာဖျော်ပြေးမှန်းတဲ့တချို့ပောက်ခွဲမှုရှိခဲ့တယ်လို့တိကက်တန်ရသူတွေတည်ဆုံသူတွေလည်းရှိပါတယ်။ကြံကြိုနေ့တုန်းကလာရှိုးမြို့ကဗဟုမန်တဲ့အနီးပောက်ခွဲမှုတစ်ခုဖြစ်ခဲ့ပြီးတော့တည်ဆုံသူ၄ဦးထက်မနည်းရှိခဲ့ပါတယ်။ကြားပြည်နယ်လွမ်းကော်မြို့မှာလည်းကြံကျက်နေ့မနေ့ပိုင်းတုန်းကစစ်ကောင်စီပြည်နယ်အစိုးရအဖွဲ့ဗဟုမန်တဲ့ကိုအဝေးထိန်ဒရုန်းရင်နဲ့ဘုံပစ်ချဖောက်ခွဲခဲ့လို့20ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့ခလီတွေပါဝင်ရေကစားနေတဲ့မန်တပ်ပေါ်ကိုဒရုန်းသုံးပြီးတော့ဘုံချဖောက်ခွဲတာဖြစ်တယ်လို့ဖော်ပြပါတယ်။ပောက်ကွဲမှုကြောင့်မလို့အမျိုးသား15ယောက်အမျိုးသမီး13ယောက်စုစုပေါင်း28ဦးထိခိုက်ဒဏ်ရာရတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဘုံပစ်ချခံရတဲ့မန်တပ်အနီးမှာနေထိုင်တဲ့ဒေသခံတူကတော့ပောက်ကွဲမှုကြောင့်စစ်ကောင်စီဘက်ကဒဏ်ရာရသူတွေထဲမှာဗိုလ်ကြီးနှစ်ဦးလည်းပါဝင်တယ်လို့ပြောပါတယ်။မြန်မာနိုင်ငံအင်ဒီဂျင်ထိုင်းနိုင်ငံမှာတော့ကိုဗစ်ကာယောဂါအလွန်အခုနှစ်ကြံကိုပထမဆုံးအကြိမ်ဖြစ်နေပျော်ရွှင်ရှင်ပြန်ပြီးတော့ဆင်းရဲနိုင်ခဲ့ကြပါတယ်။တစ်ဖက်မှာတော့ကြံရည်ကစားသူတွေနဲ့ပျော်ရွှင်စရာပွဲတော်ဖြစ်ဆင်းရဲနိုင်ချိန်မှာတရိန်နာရီတိုင်းကော့တောင်းခိုင်ထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံတော်လှန်ရေးအဖွဲ့တွေကြားကပစ်ခတ်မှုတွေကြောင့်ဒေသခံ300ဝန်းကျင်ဟာထိုင်းနိုင်ငံရနှောင်းဘက်ကိုဧပြီလ16ရက်နေ့ကြံတက်နေမှာခပြေးတိတ်ရှောက်ခဲ့ကြပါတယ်။ကြံပြီးမြန်မာ23ရက်နေ့မှာတော့အချင်းသာ3000ကျော်ကိုလူငင်းချမ်းသာခွင့်ပေးမယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကအချင်းထောင်တွေကနေပြီးတော့ပြန်လှုပ်ပြီးလိုက်တဲ့သူတွေတဲမှာနိုင်ငံရေးအချင်းသားကအနေအချင်းမဲ့ပါဝင်တယ်လို့နိုင်ငံရေးလှုပ်ရှားသူတွေကပြောပါတယ်။စစ်ကောင်စီရဲ့လူချင်းချမ်းသာခွင့်ပေါ်နိုင်ငံရေးအချင်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြည်ကသူ့ရဲ့သဘောထားကိုခုလိုပြောပါတယ်
။သူတို့ကနိုင်ငံရေးထပ်ပေါက်အတွက်လေအဲဒီနှစ်ကူးပေါ့နော်။အဲနှစ်ကူးအခါတမရမှာအဲအဲ့ဒီအတွက်အထိမ့်မှဆိုတဲ့ပုံစံမျိုးတွေသူတို့လှုပ်လာတာရှိတဲ့အတွက်ကြောင့်မလို့နံပါတ်1ချက်ကတော့အဲနိုင်ငံရေးအမြတ်ထုတ်ဖို့ရဲ့နိုင်ငံတကာဖိအားတွေရော့ဖို့ ਨੇ သူတို့ရဲ့တရားဝင်မှုကိုသူတို့ကတတပုတ်တဲ့ရွေတယ်ပေါ့နော်။နောက်သူ့မှာနိုင်ငံရေးဆန္ဒမှရှိဘူးလေ။နိုင်ငံရေးဆိုင်စင်တစ်ချေစင်နာမပါတဲ့အခါကျတော့နိုင်ငံရေးအချင်းသားတွေကိုအဲဒါသူကဘယ်လိုပေါ့အဓိကထားပြီးတော့ဥစားပေးပြီးတော့သူကလှုပ်ပေးဖို့အစီအစဉ်ကအဲဒါသူ့မှာငကိုရေးရမရှိတာလေ။နိုင်ငံရေးအချင်းသားတွေကိုမလှုပ်ပေးရခြင်းကလေ။နိုင်ငံရေးအချင်းသားတွေအပေါ်မှာအာဃာတနဲ့ပေါ့နော်။အဲသူတို့ကအဲဒီရန်သူလိုတတ်မှတ်ထားတဲ့အတွက်ကြောင့်မလို့အဲဒါသူတို့မလှုပ်ပေးရခြင်းဖြစ်တယ်လို့တော့သူကြီး
မြန်မာတို့ရဲ့ရိုးရာယဉ်ကျေးမှုတွေနဲ့ပျော်ဝဲရှင်မှုတွေစူးစီးရရက်မြတ်ဖြစ်တဲ့ကြံပွဲတော်မတိုင်ခင်လေးမှာပဲစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေအထူးသဖြင့်တော့ဒီစကိုင်းတိုင်းတဲ့ပစိကြီးကြီးရောက်မှာခလိငယ်တွေပါဝင်လူအစုပြုံလိုက်တည်ဆုံခဲ့ရတဲ့ဖြစ်စဉ်ရှိခဲ့ပါတယ်။မြန်မာ21ရက်နေ့ဟာဆိုရင်တော့ပစိကြီးဖြစ်စဉ်မှာတည်ဆုံခဲ့ရသူတွေရဲ့ရက်လည်နေဖြစ်ပါတယ်။ဒါမှမဟုတ်ကွယ်လွန်သူတွေကိုအပြတ်တမ်းပေးဖို့အချိန်မပေးခဲ့သလိုတည်ဆုံသူတချို့ရဲ့ရုပ်လောင်းကိုယ်တော်မှာရှာဖွေနေရတော့မှာအနာသိန်းစစ်ကောင်းဆောင်ဖြစ်တတ်မှတ်ခံထားတဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကိုနမဲဇိုးနဲ့ကြော်ကြားသူအာနာရှင်ကောင်းဆောင်ဖြစ်တဲ့ကဘာကျော်တိုင်းမဂဇင်းကြီးကဖော်ပြပါရတယ်။တိုင်းမဂဇင်းကြီးရဲ့အခုနှစ် 2023 အတွက်ကဘာပေါ်ကဩဇာလွှမ်းမိုးမှုအရှိဆုံးအကျော်ကြားဆုံးလူပုဂ္ဂိုလ်တရားစင်းထဲမှာထည့်သွင်းထားတာပါ။လေကြောင်းတိုက်ခတ်မှုနဲ့ပတ်သက်ပြီးတော့ G7 စစ်မှုထိပ်သီးနိုင်ငံကြီးဝန်ကြီးတွေကစစ်ကောင်စီကိုပြင်းထန်ထန်ပြစ်တင်ရှုံချခဲ့ပါရတယ်။မ မြန်မာနိုင်ငံရဲ့အကြက်တဲရီဆုံးသက်ရေးအာဆီယံရဲ့ဘုံသဘောတူညီချက်တွေနဲ့အချမ်းဖတ်မှုချက်ချင်းရဆိုင်မှုနဲ့ဒေါ်ဆန်းစုကြည်ပါဝင်မတရားဖမ်းဆီးခံရသူအားလုံးလွတ်ပြေးဖို့နောက်ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့ဆုံးဖြတ်ချက်အမှတ် 2669 ကိုအကောင့်ထဲပေါ်နိုင်ရေးကို G7 နိုင်ငံတွေအနေနဲ့ထောက်ခံအားပေးတဲ့အကြောင်းအစည်းအဝေးပြီးထုတ်ပြန်တဲ့ပူးတဲ့ကြေညာချက်မှဖော်ပြပါရတယ်။စစ်ကောင်စီရဲ့လေကြောင်းတက်ခိုက်မှုတွေမှာရပ်သားတည်ဆုံမှုကအများဆုံးရှိနေပြီးလေကြောင်းရန်အကာအကွယ်ပေးရေးစနစ်နှိပညာအကူအညီရရှိဖို့အတွက်ကြိုးပမ်းနေတယ်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့လူခွေဝင်ကြီးဦးအောင်မျိုးမင်းက view ကိုပြောပါတယ်
။အကြမ်းဖက်စစ်ကောင်စီကိုအမြင့်ပြတ်တဲ့ထိချေမှုန်းမှုကကျွန်တော်နှီးပေါင်းဆိုချက်သုံးနေရှိပါတယ်။နော်ဒါကတော့အားလုံးသိပြီးသားပါ။ကျွန်တော်တို့နိုင်ငံရေးဒီစီလက်နက်ကိုင်စီရေးနောက်တကစီးပွားရေးပိတ်ဆို့မှုနောက်ပြီးလို့ရှိရင်ကျွန်တော်တို့သူ့ကိုသူရဲ့ဝါဒဖြန့်မှုကိုကျွန်တော်တို့တုံ့ပြန်ပြီးတော့မှန်ကန်တဲ့သတင်းတွေနဲ့လှုပ်ဆောင်တာဒါမျိုးအစ်င့်လိုက်ဆက်လိုက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။ပြည်သူတွေဒီလိုမျိုးဆက်ပြီးတော့ဟိုသေးချေပြက်စီးတဲ့ဟာမှာလေကြောင်းတိုက်ခိုက်မှုကြောင့်ဖြစ်များတာဖြစ်တယ်။အဲ့ဒါကြောင့်မလို့ကျွန်တော်တို့ပြည်သူတွေကိုလေကြောင်းနဲ့တတိပေးတဲ့အချက်ပေးစနစ်တွေဒါတွေကိုကျွန်တော်တို့ထူထောင်နိုင်မှုအတွက်လှုပ်ဆောင်ပါမယ်။ဒါကအရေးကြီးပါတယ်။အဲ့တော့အဲ့ဒီနေရာမှာကျွန်တော်တို့ဟိုကိုရနိုင်တဲ့နီလန်ဆက်သွဲတဲ့နီလန်နေနဲ့ကျွန်တော်လှုပ်ရမှာပါ။တကယ်လို့များကျွန်တော်တို့ကတကယ်ကိုအားလုံးကိုတတိပေးနိုင်တဲ့လေကြောင်းချက်ပြစနစ်တွေဒါတွေကိုပြည်သူအသက်တွေနောက်ထပ်မသေးဘူးတဲ့နိုင်ငံတကာကကူညီလာဖို့အတွက်လည်းကျွန်တော်ဆက်ပြီးတော့တောင်းဆိုရမှာပါ။
လေကြောင်းတက်ခိုက်မှုကြောင့်ရပ်သားအစုလိုက်ပြုံလိုက်တည်ဆုံခဲ့ရတဲ့ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်မှနိုင်ငံတကာအတိုက်အဝန်းကဝေဖန်ပစ်တင်တာတွေနဲ့ဖိအားပေးတာတွေတိုးလှုပ်လာနေပါတယ်။စစ်ကောင်စီဘက်ကတော့ရပ်သားတွေကိုတက်ခိုက်တာမဟုတ်ဘူးဆိုပြီးတော့တုံ့ပြန်ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကစစ်ကောင်စီရဲ့မြန်မာပြည်သူတွေအပေါ်အင်အားသုံးအကြမ်းဖက်တက်ခိုက်မှုတွေကိုကုလသမဂ္ဂလူညွေးကောင်စီပါဝင်နိုင်ငံတကာအနေနဲ့အကာအကွယ်ပေးဖို့ပြက်ကွက်နေစေဖြစ်တယ်လို့ပြောဆိုပါတယ်။ယူကရိန်းနဲ့ရုရှားရေးမှာနိုင်ငံတကာအတိုက်အဝန်းကပါဝင်ကူညီဆောင်ရွက်ခဲ့တယ်လို့ပဲမြန်မာနိုင်ငံရေးမှာလည်းပါဝင်ကြဖို့တိုက်တွန်းထားပါတယ
် Step 1 is recognize that what has happened to this point
အစင့်တစ်အနေနဲ့မြန်မာနိုင်ငံမှာဒီလိုဖြစ်ပျက်ခဲ့တာတွေဟာလုံခြုံရေးကောင်စီရောနိုင်ငံတကာအတိုက်အဝန်းကပါမြန်မာပြည်သူတွေကိုအကာအကွယ်ပေးဖို့ပြက်ကွက်ခဲ့တယ်ဆိုတာကိုလက်ခံအသိမှတ်ပြုရမှာဖြစ်ပါတယ်နိုင်ငံတကာအတိုက်အဝန်းဘက်ကမလုံနိုင်ငယ်ဘူးဆိုတာရှင်းပါတယ်ဒါဟာဘာကိုပြနေလဲဆိုရင်မြန်မာနိုင်ငံမှာအပြစ်မဲ့သူတွေကလေးသူငယ်တွေရဲ့အသက်တွေပိုးပိုပြီးဆုံးရှုံးလာတယ်။နိုင်ငံတကာဥပဒေနဲ့လူအခွင့်အရေးချိုးဖောက်မှုတွေပိုးပိုပြီးများလာတယ်။စတဲ့အဖြစ်အပျက်တွေပိုးပိုပြီးများလာနေတာပါ။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာစစ်ကောင်စီရဲ့အကြမ်းဖက်မှုတွေတိုးလာနေတာကိုရပ်တန့်ဖို့လိုအပ်နေပါတယ်။မြန်မာပြည်သူတွေကိုအကာအကွယ်ပေးဖို့ပြက်ကွက်နေတယ်ဆိုတာကိုလက်ခံမှာဖြစ်ပါတယ်။ဒါကအဆင့်တစ်ဖြစ်ပါတယ်။အဆင့်နှစ်ကတော့စစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုရပ်တန့်ရင်းနီလန်းပေါင်းစုံရှာဖွေရမှာဖြစ်ပါတယ်။ယူကရိန်းကိုရုရှားချုပ်ချော်ပြီးတဲ့နောက်မှာလုံခြုံရေးကောင်စီကအရေးယူဖြည့်ဆည်းရေးဆုံးဖြတ်ချက်ချဖို့စနမရှိဘူးဆိုတာတောင်နိုင်ငံတကာအတိုင်းအဝန်းကမဟာမိတ်အဖွဲ့ဖွဲ့ခဲ့ပါတယ်။ယူကရိန်းပြည်သူတွေကိုကူညီဖို့မဟာဗျူဟာကိုအဲ့ဒီမဟာမိတ်အဖွဲ့ကနေပေါင်းစပ်ညီနိုင်ချမှတ်ဆောင်ရွက်ခဲ့ကြပါတယ်။ရုရှားပေါ်ပြင်းထန်ဆုံးဖိအားပေးဖို့နဲ့ယူကရိန်းပြည်သူတွေကိုအထောက်အဆုံပံ့ပိုးကူညီပေးဖို့ကမ္ဘာနိုင်ငံတွေကအတူတကွပူးပေါင်းလှုပ်ဆောင်ခဲ့ကြပါတယ်။ဒီနီလန်းတိုင်းမြန်မာပြည်သူတွေအတွက်နိုင်ငံတကာကဆောင်ရွက်ပေးဖို့လိုအပ်နေပါတယ်။
စစ်ကောင်စီဘက်ကတော့သူတို့ကိုစန့်ကျင်သူမှန်သမျှဘယ်ဖွဲ့ကိုမဆိုအောင်မြအောင်ချိန်မုံးသွားမယ်ဆိုပြီးတော့ပြောဆိုထားပါတယ်။လက်နက်ကင်ပြိပခါရီဂျာကနိုင်ငံရေးမတည်မငြိမ်ဖြစ်နေချိန်မှာပဲအခုနှစ်တကြံပွဲတော်ကိုစစ်စစ်ကားကလုပ်နိုင်ဖို့စစ်ကောင်စီကကြိုးပမ်းပေမဲ့စစ်ပွဲတွေအိုးအိမ်မဲ့သူတွေတစ်ဆုံးခဲ့ရသူတွေလည်းရှိနေတာပေါ့လို့ဒီတကြံဟာပြည်ရေးပြိပခါရိတ်လွှမ်းနေတယ်လို့ဆိုရပါပါခင်ဗျ။ကျွန်တော်တားကြည့်လို့ပ
ါတရင်ချောက်မဆုအပြင်မှာတော့စီးပွားရေးကဏ္ဍအလဲရောက်ပါပြီတရုတ်ရဲ့မြန်မာနိုင်ငံတွင်ကခပလန်စီမံကိန်းတွေဟာဒေသအဖွံ့ဖြိုးရေးနဲ့လမ်းမဆက်သွယ်ရေးအတွက်အဓိကထားတယ်လို့စစ်ကောင်စီကပြောဆိုထားပေမဲ့ရခိုင်ပြည်နယ်ကြောက်ဖြူမှာတော့လူမှုရေးစီးပွားရေးနဲ့တဘာဝပတ်ဝန်းကျင်အရေးတို့အပေါ်တည်ရောက်မှုတွေပြောင်းလဲမှုတွေထင်သာမြင်သာပေါ်လာပြီလို့ဒေသခံတွေနဲ့လေလာဆောင်ကြည့်သူတွေကပြောပါတယ်ဒီသတင်းမှစီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်တင်ပြထားပါတယ်
မဒေးကျွမ်းပေါ်မှာရှိတဲ့ရွာလေးရွာပေါ့နော်အင်းရွာလေးရွာအင်း800-910ကျော်လောက်ရှိတယ်လူပေါင်း3000ကျော်ရှိတယ်ပေါ့လေဆိုတော့ဒီလူတွေကအကိုဒီရွာတွေမှာနေဖို့ဆိုတာတော်တော်လေးခက်ခဲသွားမယ်လို့ကျွန်တော်အနေနဲ့မြင်တယ်ဘာလို့ဆိုတော့ဒီလူတွေအကုန်လုံးကဒီမြစ်ကြောင်းကိုပဲအဓိကမှီပြီးတော့အဲလောက်ကန်စားတောင်းနေတဲ့လူတွေဖြစ်တယ်နောက်တစ်ခုကအခုရင်းတဲ့စိုက်ကန်းတွေစောက်မဲ့နေရာတွေရောစောက်ထားတဲ့နေရာတွေရောတောက်လျှောက်ဒီရွာသားတွေဒီဟွာပေါ့ဒီလှေတွေကိုစိုက်ကတ်ထားတဲ့နေရာတွေအကုန်လုံးကစိုက်ကန်းအတွင်းမှာပါသွားမယ်ဆိုတဲ့အခါကျတော့ဒီလူတွေအတွက်ရေလောက်ငန်းအခွင့်အရေးဆိုတာဘာမှအ မရှိနိုင်တော့ပါဘူ
း။တရုတ်ရဲ့ခပတ်လန်းစီမံကိန်းရဲ့အဓိကချတဲ့ချောက်ဖြူရင်နဲ့စိတ်ကန်းတွေနဲ့ရေနံပိုက်လိုင်းအထူးစီးပွားရေးဆောင်တိဆောက်ရေးအရှိန်မြင့်လှုပ်လာချိန်မှာမရေကျွန်းပေါ်ကရေလုတ်သားတွေအခက်အခဲတွေ့လာနိုင်တဲ့အခြေအနေကိုချောက်ဖြူစီမံကိန်းနေအရေးစောင့်ကြည့်လေ့လာသုတေသနလုပ်နေတဲ့ဦးထွန်းကြည်က VOA ကိုပြောပြခဲ့တာပါ။ဒီလိုစာဝင်နေရေးရှင်သန်ရက်တီရေးအတွက်အခက်ကြုံလာနိုင်သူတွေအတွက်အစာထိုးအလို့အကိုင်းအနာဂတ်စီမံချက်လည်းမရှိဘူးလို့သူကထောက်ပြပါတယ
်။ဒီလူတွေအတွက်ဘလို့အစာထိုးလုပ်ငန်းတွေပြန်ပေးမလဲ။ဒီလူတွေရဲ့မိသားစုစာဝနေရေးအတွက်ဒီစီမံကိန်းကိုအကောင့်ထေဖော်ဆောင်တဲ့လူတွေဖက်ကဘာတွေအထောက်ကူပေးမလဲဆိုတော့သဘောတူညီချက်ဘာမှမရှိပါဘူး
။ဒီချင်းနေကလက်ရှိမှာလဲကြောက်ဖြူမှာကြုံနေရတာပါ။ရန်တင်တင်မော်တွေဝင်ဖို့အတွက်တန်းစစ်မြစ်ကိုနိုင်ငံတကာရေလမ်းကြောင်းခတ်လိုက်တာကြောင့်ငါးဖန်ခွေမရှိဖြစ်သွားတယ်လို့သူကပြောပါတယ
်။ရှင်ပိုက်ဆိုတဲ့ဟာကဖျားဒီရင်နဲ့လိုက်ပြီးတော့တနားကြီးနှစ်နာရီသုံးနာရီရှာတဲ့ဟာမျိုးပေါ့။နောက်တစ်မျိုးကတော့အသေးပိုက်လို့ခေါ်တဲ့တခါတည်းတွင်လင်မှာဒီပိုက်ကိုမျောထားတဲ့ဟာမျိုးပေါ့လေနော်။ဆိုတော့အသေးပိုက်လို့ခေါ်တဲ့ဒီအာထောက်ပိုက်လောင်းငန်းတွေကတော့တော်တော်လေးအဆင်မပြေဖြစ်သွားတဲ့ဟာမျိုးကိုကျွန်တော်တို့တွေ့ရတယ်။အရှင်ပိုက်ကတော့တင်ဖို့မလာတဲ့ကလာရွေးဆိုလို့ရှိရင်တော့ရှာလို့ရတယ်ပေါ့နော
်။ငါးပန်းလုပ်ငန်းထိခိုက်တဲ့အတွက်ဒေတာရင်းမှာငါရှာပါပြီးဈေးကြီးတယ်လို့လည်းဒေတာကန်တို့ကပြောပါတယ်။တန်စစ်မြေချောင်းအတွင်းနိုင်ငံတကာရေလမ်းကြောင်းအတွက်တိဆောက်တာကြောင့်တန်တာကြောက်တန်းတွေပျက်စီးငါးရွေမျိုးပွားမှုထိခိုက်စေတယ်လို့ငါအမိအရာလည်းနေတယ်လို့ဒေတာတွင်းမှာပြောကြပါတယ်။စီမံကိန်းတွေကြောင့်အဓိကတက်ရောက်ရသူတွေတဲမှာလယ်သမားတွေနဲ့ငါးပန်းသမားတွေကတိတာထင်ရှားဆုံးဥပမာလေးဖြစ်တယ်လို့ဒေသခံကိုနေလင်းထွန်းက VOA ကိုပြောပါတယ်
။ဒီကနေရာကိုဝင်ကြည့်လိုက်တယ်။ဘာမှသမားတွေကျောင်းတယ်။သူတို့ပြန်ဆောင်ကြည့်တယ်ကွာ။အသွားလာကြည့်တယ်ကွာ။ရဲလောက်တဲ့သားတွေကဆမပြေတော့
အနာသိမှုနောက်ပိုင်းတရုတ်စီမံကိန်းတွေအရှင်းမြင့်ဆောင်ရွက်လာတဲ့အထက်မှာအဓိကကတော့လမ်းပန်းဆက်သွယ်ရေးဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်
။ဟန်တာဝါရုနဲ့ပတ်သက်လို့ကတော့ကျွန်တော်ကအဓိကတော့ဒီလမ်းမဆက်တို့ရေးပေါ့ကျွန်တော်တို့အနေနဲ့လမ်းမဆက်တို့ရေးကောင်းမွန်မှလာလေဒီနေသားကုံတွေရေးတယ်နေသားဒေတာမှရှိတဲ့တိုင်းသားလူမျိုးတွေရဲ့ဖွံ့ဖြိုးတိုးတက်ရေးတွေဒါတွေဖြစ်လာမှဖြစ်ပါတယ်ပြီးရင်ကျွန်တော်ပြည်သူအချင်းချင်းဆက်ဆံရေးပေါ့ပြည်သူအချင်းချင်းဆက်ဆံရေးတံပတ်တဲ့ပြောကြလဲကျွန်တော်တို့ဒါအလေးထားဆောင်ရွက်လျက်ရှိပါတယ်ဒီမြချက်ကိုကျွန်တော်တို့ဦးတည်ပြောကြဒါဦးစားပေးဆောင်ရွက်လျက်ရှိပါတယ်ဦးစား
ကလမ်းမဆက်တာဒီလေကွာဒီပြည်လာရရှိတယ်။တောင်းနေလာကြကွာဒီတိုင်းလာပြီးတော့ဒီရှိတာပေါ့
။စီမံကိန်းတွေအတွင်း၆ဖြူမှာအခြေခံဆောက်အုံဆိုင်ရာတုတ်တက်ဖြစ်ထွန်းမှုတချို့ရှိတယ်ဆိုရာကိုဒေတာကန်ကိုနေလင်းထွန်းကလည်းပြောပါတယ်။ဒါပေမဲ့အခြေခံဆောက်အုံပိုင်းဆိုင်ရာတုတ်တက်ဖြစ်ထွန်းမှုဆိုရာမှာလည်းဥထွန်းကြီးကအခုလိုထောက်ပြပါတယ်
။တရုတ်ကုမ္ပဏီဖက်ကတော့ဒေတာခန်တွေကိုပေးတဲ့အခွင့်အလမ်းဘာမှမရှိပါဘူး။ဥပမာမကြေးကျွမ်းမှာဆိုလို့ရှိရင်ဒေါ်လာ၄-၅ဘီလီယံလောက်ထိရင်းနှီးမြှောက်နိုင်မှုတရားရင်းနှီးမြှောက်နိုင်မှုရှိနေတယ်ပေါ့လေဆိုရင်းနှီးဆက်ကန်ရှိမယ်ရန်တူလောင်ယုံစီမံကိန်းတွေရှိတယ်တခြားဒီ gas နှံစင်ဆက်ယုံရှိတယ် gas pipeline ရှိတယ်ဆိုတော့အရန်ဒီကြီးတဲ့စီမံကိန်းကြီးတွေရှိနေဒါပေမဲ့မကြေးကျွမ်းလူထုအတွက်ဒီနှစ်ထိဒီတယောက်ဖက်ကလောက်ပေးတဲ့ဒီဖုန်းလိုင်းတော့မကြေးကျွမ်းအဲ့ကျွမ်းကလေးပေါ်မှာဖုန်းလိုင်းတော့မမိသေးပါဘူးဆိုတော့ဖုန်းတာဝါတန်းသူတို့ကုမ္ပဏီကထောင်ထားတာရှိတယ်ဒါပေမဲ့ကုမ္ပဏီဖက်ကပဲလိုင်းတုံးလို့ရပြီးတော့မကြေးကျွမ်းရွာသားတွေဘက်ကတုံးလို့မရဘူးဆိုတဲ့ဟာမျိုးပေါ့လေ
။ကျောက်ဖြူစီမံကိန်းတွေဟာအရင်သမ္မတဦးသိန်းစိန်လက်ထက်မှာစတင်တာဖြစ်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်မှာမြန်မာဘက်ကရှယ်ယာပါဝင်မှုကိုတိုးမြှင့်ရေးအကျေလည်ဆွေးနွေးညှိနှိုင်းသဘောတူခဲ့တာဖြစ်ပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကတော့ဒီသဘောတူညီချက်တွေအပြင်တရုတ်ဘက်ကစိတ်ဝင်စားနေတဲ့အချက်တွေကို VOA ကိုအခုလိုပြောပါတယ
်။ဒါရခိုင်အစိုးရလက်ထက်ကတည်းကကျွန်တော်တို့သဘောတူညီခဲ့တဲ့ပါကြုတ်ရှိတယ်။အဲဒီရင်ကျွန်တော်တို့ဖွံ့ဖြိုးတိုးတက်ရေးအတွက်လည်းမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်လည်းတရုတ်နိုင်ငံနေနဲ့စိတ်ပါဝင်သွားတာဆောင်ရွက်နေရတယ်ရှိတယ်
။ကျောက်ဖြူကနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေမှာအရင်ကအဓိကပြဿနာဖြစ်ခဲ့တာကတော့မြေယာပိုင်ဆိုင်မှုအငင်းပွားမှုတွေဖြစ်ပါတယ်။မူလလက်ငုပ်လက်ရင်းလောက်ကင်နေတဲ့လက်သမားတွေရဲ့မြေနေရာတွေမှာဒေသခံမဟုတ်သူတွေကပိုင်ဆိုင်နေဆိုတဲ့ဆိုင်ရွက်စတဲ့အထောက်ထားတွေနဲ့အငင်းပွားမှုမျိုးတွေဖြစ်တယ်လို့ဦးထွန်းကြည်ကပြောပါတယ်။တစ်ထဲမှာပဲ၆ဖြူကမြေဈေးကလည်းဒေသခံတွေလက်လန်းမမိနိုင်လောက်အောင်ဖြစ်သွားခဲ့တာကိုထောက်ပြပြီးဒေသခံတွေကိုအကာအကွယ်ပေးနိုင်တဲ့ဥပဒေမျိုးစီမံစည်းကမ်းမျိုးလိုအပ်တယ်လို့လည်းသူကထောက်ပြပါတယ်
။ဒါကြီးကကျွန်တော်တို့စင်ရင်မွေတွေမှုတစ်ဖက်မှာအရန်စင်ရင်မွေတွေလူသူကရည်တည်နေတယ်။တစ်ဖက်မှာကငွေရှင်ကြည့်ရှင်တွေဝင်လာတဲ့အခါကျတော့ ဒီအခြေခံလူဒန်းစားတွေအတွက်တည်တံ့ကာဘာပေးထားတဲ့ဥပဒေတွေတရားဥပဒေစိုးမိုးမှုတွေမရှိဘူးဆိုလို့ရှိရင်တော့အရင်အရှင်တွေကပဲဥမောတော်မဲ့အရှင်တွေမျိုးပေါ့လေဆိုတော့ဒီအရှင်တွေမျိုးတွေကိုကြိုပြီးတော့ထင်းထင်းထားနိုင်တဲ့အဲဒီဥပဒေတွေအကာအကွယ်ပေးထားနိုင်တဲ့အားမျိုးတွေတော့အဖြစ်မနေလိုအပ်တယ်လို့ကျွန်တော်အနေနဲ့ပြောတာ
မတင်ရင်ဆက်တဲ့စီးပွားရေးအစီအစဉ်ပြီးမှတော့အခုတော့လူမှုရှုခင်းအစီအစဉ်အလဲရောက်ပါပြီ။ဟင်းချက်နေအပါဝင်ပြောပြချင်တာကိုမိနစ်ပိုင်းအတွင်းသဘောပေါက်သွားနိုင်အောင်တင်ပြနိုင်တဲ့လူမှုကွန်ရက်တွေပေါ်ကဗီဒီယိုအတိုးလေးတွေဟာဒီကနေ့ခေတ်စီးပွားရေးအောင်မြင်ဖို့တိတ်ကိုအရေးကြီးတဲ့အခမ်းအနားကနေပါဝင်နေပါပါဝင်နေပါပြီ။ဆိုရှယ်မီဒီယာတွေရဲ့အစွမ်းကြောင့်အချိန်တိုအတွင်းအောင်မြင်ခဲ့တဲ့ပရိတိန်နိုင်ငံမန်ချက်စတာမြို့ကငရုတ်ကျော်စီချီလီဝိုင်းလုံကလုံနေသူမမေဂျီနူကိုမဆူမြတ်မွန်ကလူမှုရှုခင်းအစီအစဉ်မှမေးမြန်းတင်ပြထားပါတယ်။
အခုခေတ်မှာဒီစီးပွားရေးလုပ်ငန်းအောင်မြင်ဖို့အတွက်ကိုယ့်ရဲ့ကြိုးစားမှုအဖြစ်ဆိုရှယ်မီဒီယာရဲ့အခက်ကဏ္ဍကတိတ်ကိုအရေးကြီးတယ်လို့စီးပွားရေးလုပ်ငန်းလုပ်နေကြသူတွေကပြောပါတယ်။ဆိုရှယ်မီဒီယာပေါ်မှာလူပြောများရင်စီးပွားရေးအောင်မြင်ဖို့ပို့ပြီးတော့မြန်တယ်လို့စီးပွားရေးအခွင့်အလမ်းတွေလည်းပို့ပြီးတော့ရတယ်လို့ဗြိတိန်နိုင်ငံမန်ချက်စတာမြို့မှာဒီ Chilliwell ငရုတ်ကျော်စီတွေကိုကိုယ်တိုင်ချက်လို့ရောက်ချနေတဲ့ကိုပိုင်စီးပွားရေးလုပ်ငန်းရှင်မတ်မေဂျီလူကပြောပါတယ်။ဒါကြောင့်ကိုပိုင်စီးပွားရေးလုပ်ငန်းလုပ်နေသူတွေအတွက်ဒီဆိုရှယ်မီဒီယာရဲ့အရေးပါမှုနဲ့ပတ်သက်လို့Rise over everything ဆိုတဲ့အမှတ်တံဆိုင်နဲ့ Chilliwell လုပ်ငန်းလုပ်နေတဲ့မတ်မေဂျီနူကိုမေးကြည့်ထားပါတယ
်။ Rise over everything ကပထမတော့ကျွန်တော် blog အနေနဲ့စာလုပ်တာပေါ့နော်။ဘာမှတော့မဟုတ်သေးပဲနဲ့မြန်မာစာတောက်ကိုလည်း promote လုပ်ချင်တဲ့အတွက်ကျွန်တော် blog တွေအနေနဲ့စာလုပ်တယ်။ဒါပေမဲ့အဲ့တော့ဘာမှအစာတောက်ပဲတင်တာလည်းရှိတယ်ဘာမှမလုပ်သေးဘူးပေါ့နော်။ဒါပေမဲ့2020မှာအဲ့ COVID ဖြစ်တဲ့အချိန်မှာလည်း slow down ဖြစ်သွားတော့အလုပ်လည်းအများကြီးရတဲ့ခါကျတော့ကိုယ့်ကိုစပြီးလုပ်တာပေါ့နော်။လုတ်ပြီးတော့နောက်တငယ်ချင်းနေအဲပြီးတော့အလုတ်က colleagues တွေအဲမြန်မာတငယ်ချင်းတွေကိုပြီးတော့မဟုတ်ဘူးသူမြန်မာတငယ်ချင်းတွေက approve လုပ်တယ်ဆိုလို့ရှိအတော်တော်ကောင်းနေပြီပေါ့နော်ဆိုတော့အဲ့တငယ်ချင်းမြန်မာတငယ်ချင်းတွေကစပြီးဝယ်လာတယ်စပြီးတော့အဲရောင်းဖို့ request လုပ်တယ်ပေါ့နော်ဆိုတော့အဲ့စပြီးရောင်းကြည့်တယ်နောက်ကျအောင်ငါနေနေအဲ rise over everything blog လေးလည်းရှိနေဆိုတော့အဲ့ဒီတစ်စိတ်လေးကိုလုတ်ကြည့်လိုက်မယ်ဆိုပြီးအဲ့ကနေစပြီးလုတ်ဖြစ်တာပါမြချင်းတို့ကတချို့အဲ့ follow လုပ်ထားတဲ့အဲ့influencer ရှိရပေါ့နော် foodie အလောကမှာအဲနာမည်ကြီးတဲ့ influencer ရှင် chef တွေပါလဲရှိပါတယ် master chef တို့ပါတို့နိုင်ထားတဲ့အဲ chef anderson တို့ပါလဲရှိရသူတို့ကတော့အဖြူလေးပေါ့ဒါပေမဲ့သူတို့ asian အစားအသောက်ကို influence လုပ်ပြီးတော့နိုင်ထားတဲ့လူတွေရှိတော့ကိုယ်လည်း personally ရမ်းကြိုက်တော့အဲလူတွေကြားတွေပို့လိုက်တယ်ပို့လိုက်တော့လေအဲ့လိုပြန်ပြီးတော့ promote လုပ်ဖို့တော့မဟုတ်ဘူးပေါ့ဒါပေမဲ့ကိုယ်ကြိုက်တဲ့ဟာကိုသူတို့ကြိုက်မလားဆိုပြီးပို့ကြည့်လိုက်သူတို့ကကြိုက်ပြီးတော့ social influence ဟို influencer ဖြစ်တာ social media platform မှာသူတို့ကျေးဇူးပဲ story လေးတင်နေပေါ့နော်အဲ့ရနေဆိုင် follow အစီအစရရပ
ါအခုဆိုလို့ရှိရင်ဒီဗမေ့ကြီးတို့ဒီဒီဟို Chilly White လောက်တာ3နှစ်လောက်အတွင်းမှာပဲဒီ Manchester မြို့မှာရှိတဲ့ဟိုဘယ်လိုခေါ်လဲအာကုန်းဆောင်ဆိုင်နေမှာပေါ့နော်အစားအသောက်ရောင်းတဲ့ကုန်းဆောင်ဆိုင်နေမှာဒီ Chilly White ဟိုဂျားတွေကိုတင်ပြီးရောင်းတဲ့အထိဟိုအောင်မြင်နေပြီပေါ့လေဆိုတော့ဒါအချိန်တိုတင်အတွင်းမှာဒါအောင်မြင်မှုရရလို့ပြောနိုင်တာပေါ့ဆိုတော့အဲ့လိုဖြစ်လာအောင်ကကြာရောဟိုကိုယ့်ရဲ့ခုနပြောတဲ့အရသာရဲ့သူတို့တွေရဲ့ဒီဟို social influencer တွေရဲ့ဟိုဘယ်လိုခေါ်လဲဟိုကြော်ညာမှုပေါ့နော်အဲ့ဒါကဘယ်လောက်ထိအရေးကြီးတယ်လို့ပြောလို့ရလဲရှင
်အဲ့ဒါကလေအမကြီးတို့ Asia စားတောက်လုပ်တဲ့လူတွေအရင်ကြီးကြီးရလို့ထင်ပါတယ်ခုနောက်ပိုင်းကဒီ Asia စားတောက်ကိုအ promote လုပ်တဲ့အဖြူ influencer ရှင်သူတို့က like a bridge ပေါ့နော်သူကအရင်အဖြူအရင် white ဖြစ်တဲ့လူတွေကြိုက်တဲ့အစားအစာနဲ့မင်းတို့ Asia စားစာကိုသူက introduce လုပ်ပေးရပါတော့အဲ့လိုမျိုးပုံစံမျိုးဖြစ်ပါတယ်ဆိုတော့သူတို့ပြောလိုက်လို့ယုံပြီးတော့လာဝဲလူအများကြီးရှိရပေါ့။ဒါဆိုတော့ဒီ Chinese supermarket တွေပါလေဆိုတော့ကိုရီးယားကတီးလို့သွားဝဲကြသွားပြီးတော့ဟို shopping လုပ်ပြီးတော့ဘာဝယ်ရမလဲစဉ်းသိတာအဖြူတွေတော့ကကြအဲ့လိုမဟုတ်ဝင်လိုက်ရင်သူဘာဝယ်ရမလဲမသိဘယ်လိုချရမလဲသူတို့မသိဘူးပေါ့။ဒါဆိုတော့အဲ့လိုမျိုးသူတို့ကို reach out လုပ်တဲ့သဘောပေါ့နော်။ဒီဟာလေးတွေဘယ်လိုစားလို့ရလဲအဲအကျော်ထဲမှာထည့်လို့ရတာ or like pizza ပေါ်မှာတော့ဖြန်းလို့ရတယ်တော် cheese grill cheese ပေါ်မှာဖြန်းလို့ရတယ်ဆိုတဲ့ဟာမျိုးလေးနဲ့စပြီးတော့ introduce ထုတ်တာပေါ့နော်ဒါပေမဲ့အဲ့ influencer တွေကကြတော့အဲ့ဒါတွေကိုလုံးပြနေတာလုံးပြနေပြီးတော့သူတို့ကဒီ product တွေကတော့ဘလို့ကောင်းနေအဲအဲ့လိုမျိုးလုံးပြချင်တာသူတို့ကဒီအဖြူ influencer တွေကသူတို့ကများသောဖြင့်ကြည့်တာပေါ့နော်ကြည့်ပြီးတော့အဲ့ရနေတော့ follow လုပ်လာပြီးတော့ so it's very very important that they အဲ့ဒီ foodie လောကမှာရှိရဲ့အဖြူ influencer Chinese ဆို Asian လို့အဲ့လိုကြိုက်တဲ့စားတောက်တွေကြိုက်တဲ့လူတွေတော့အရင်ကြီးရဲ့လို့ထင်ပါတယ်အမ။
ဆိုတော့မမေကျွန်တော်လိုမျိုးကိုပါကိုဒီစီးပွားရေးကိုပိုင်စီးပွားရေးလုပ်ငန်းလုပ်တဲ့လူတွေအတွက်ကိုလည်းဒါတိတ်ပြီးတော့အထောက်အကူဖြစ်တယ်လို့ပြောလို့ရတာပေါ့ဒီလူမှုကွန်ရက်တွေရဲ့အစွမ်းပေါ့လေပြောလို့ရနိုင်တာပေါ့
အများကြီးတောက်ခုပြူရဲမှာအခုဆိုရှင် TikTok ပါဆိုလို့ရှင်လေဒီအဲ recipe ရေးရှိရပေါ့နော်မင်းတို့အရင်တော့ဆို YouTube တွေပါ recipe ကိုအရှည်ကြီးကြည့်ကြရလေအခုကလူတွေရဲ့ attention span မှာအရန်တိုသွားတယ်သူတို့အဲ့လိုဘတ်ဘတ်နဲ့ကြည့်နေအဲ TikTok မှာဆိုလို့ရှင် second လေးပဲဒါထက်ဒါထက်ဒါထက်ဒါပဲဆိုအဲ့လိုမျိုးပဲကြည့်ကြရတာပေါ့နော်နောက်ပိုင်းကျတော့ဒီအဲ့ရနေပဲအကုန်တော်တော်များများဘာ products ပဲဖြစ်ဖြစ်အဲ့ရနေပဲအောင်မြင်တာများတယ်မှာ
ဒါခေလူငယ်တွေဒီခုနပြောတဲ့ TikTok လို့ပြောလူမှုကိုရတုံးတဲ့ခေလူငယ်တွေရလည်းများလာတယ်သူတို့တွေကလည်းခုနမမေကြီးလူပြောသလိုပဲတိတ်ရှိရှိဟိုဝေးမသိချင်ဘူးသူတို့ဗမာမတ်နဲ့သူတို့မျက်စိရှိပါမြင်တာပဲသူတို့မြင်ချင်တယ်ဆိုတော့ဒီဟာတွေကလည်းပို့အရေးကြီးမယ်ထင်တယ်
ဟုတ်တယ်အခုကအားလုံးကလွယ်လွယ်ကူကူပေါ့နော်အခုနောက်ပိုင်းဆိုရှင်အမလည်းသိမှာပါဒီအမ် air fryer air fryer ဆိုလို့ရှိရင်ရမ်းမြန်တယ်ချက်ရလည်းမြန်တယ်အခုကလူကအချိုင်းအချိန်မတုံးချင်ဘူးပေါ့ရင်းနောက်ဆိုရှင် YouTube ကြည့်တယ် preparation လုပ်တယ်စပတ်ကိုအရှည်ကြီးလုပ်တယ်အခုကလူတွေကမင်းတိကျနေမင်းချက်ရဟာမျိုးပဲကြိုက်တယ်ဆိုတော့ cooking book စေပါဆိုကြိုက်လို့ကြိုက်တယ်မင်းဆိုစေဟိုဝယ်ပြီးတော့စုတယ်ဒါပေမဲ့အဲ့ဒီတဲ့ recipe ကိုသွားကြည့်ပြီးလုပ်လာဆိုတော့မလုပ်ဖြစ်ဘူး social media မှာတက်တဲ့ဟာပဲလုပ်ဖြစ်တယ်ကိုလွယ်တယ်မှလည်းဒီလား
မမေကျွန်တော်ဒီ rice over everything ဒီ chili wild ball အဲ့ဒီငရုတ်ကြော်စီကိုအရသာအမျိုးမျိုးနဲ့လုပ်လာခဲ့တာ3နှစ်လောက်ရှိလာပြီပေါ့နော်စီးပွားရေးအဖြစ်နဲ့လုပ်လာခဲ့တာဆိုတော့အခုလက်ရှိဒီဟိုငရုတ်ကျော်စီ chili wild ရဲ့ကိုယ့်ရဲ့ကိုယ့် brand ရဲ့အောင်မြင်မှုရောဘယ်လိုမျိုးပြောလို့ရလဲရှင
်အခုအောင်မြင်မှုကလေအခုကဟိုအရန်အောင်မြင်ပါလေအောင်မြင်လဲဆိုအခုအဲအရန်ကြီးရဲ့ department နဲ့ store a salvage ဆန်ရယ်ဆာပြီး reach out လို့တော့အရန်အလိုဖြစ်သွားမှာကိုယ်ကလည်းကြောက်တယ်ဆို production buy အရန်လိုက်ရမှာကို social media buy ကနေပြီးတော့တစ်ခါကြောက်ရှင်တစ်ခါတလေအိတ်ပြဿနာလေးလည်းရှိရပေါ့နော် social media မှာကိုယ်ကအရန်တွန်းအားပေးလိုက်ပြီးတော့အဝယ်လိုက်လာတဲ့ခါကျရင်ကိုယ်က product မလုပ်နိုင်မှလည်းစိုးရအဲ့ဒါလေးလည်းရှိရပေါ့နော်so အခုနောက်ပိုင်း manufacturing company ကိုစပြီးဆက်သွယ်လာရတယ်အဲပြီးတော့ recipe ပေးပြီးတော့စပြီးတော့နည်းနည်းပိုကြည့်အောင်လုပ်လာတဲ့သဘောမှာရှိရပေါ့နော်အဲ့တော့နည်းနည်းလေးတော့ကြောက်ဖို့ကောင်းဆိုကိုမလိုက်နိုင်အောင်ဆိုရရပေါ့ social media push လုပ်လိုက်ရမ်းမြန်လာမှာအဲ့လိုတစ်ခါလေးရမ်းမြန်လာလို့ရှိရင် production နောက်ပိုင်းကမလိုက်နိုင် so အဲ့လိုပြဿနာလေးကိုနည်းနည်းပါရှိရဒါပေမဲ့လိုက်နိုင်နေပတ်စံရှိရဆိုရင်တော့အဆင်ပြေရပေါ့နော် investor လေးရနိုင်ပါတယ်မှာငြင်းပါတယ
် Britain နိုင်ငံ Manchester မြို့ကဒီ rise over everything ဆိုတဲ့အမှတ်တံဆိပ်နဲ့chili wild လုပ်ငန်းလုပ်နေတဲ့ကိုပိုင်စီးပွားရေးလုပ်ငန်းရှင်မတ်မေဂျီနူဖြစ်ပါတယ်ရှင်။ကိုယ့်ရဲ့ဝါသနာကိုကိုပိုင်စီးပွားရေးလုပ်ငန်းအဖြစ်လက်တွေ့လုပ်တော့မယ်ဆိုရင်ဆုံးရှုံးနိုင်ခြင်းကိုကြိုးတက်ထားပြီးတော့မှအဲ့ဒါကိုရင်ဆိုင်နိုင်မှလုပ်တဲ့နယ်လို့လည်းသူကအကြံပြုပါတယ်ရှင်။ကိုပိုင်စီးပွားရေးလုပ်ငန်းလုပ်ဖို့စဉ်းစားနေကြသူတွေအားလုံးကံကောင်းကြပါစေရှင်။ကျွန်မဆုမြတ်ပါမှာ
။အခုတော့တက်တန်ရောင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကဘာကျော် K-pop အဖွဲ့ဖြစ်တဲ့ BTS အမတ်ရပစ္စည်းတွေရောင်းချတဲ့ Pop-up ဆိုင်ဒီဇိုင်းနယူးယောက်မြို့မှာဖွင့်ထားပါတယ်။ဟောင်ကောင်ကရုပ်ရှင်ဆုချင်းမြပွဲကိုတော့ Academy ဆုရှင် Michelle Yeoh တက်ရောက်ခဲ့ပါတယ်။ဒီလိုကဘာသလွားကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာရှင်တွေရဲ့သတင်းတွေကိုမှအေးသနာကျော်ကတက်တဲ့ရောင်သတင်းလွှာမှာတင်ဆက်ထားပါတယ်။
အမေရိကန်ပြည်အရစုနယူးယောက်မြို့မှာ K-pop ရေးသက်တွေနဲ့ပြီးခဲ့တဲ့စနေဧပြီလ15ရက်နေ့ကတော်တော်စီကားခဲ့ပါတယ်။ Hanseonnet ဈေးရောင်းစင်တာမှာ Korea K-pop အဖွဲ့ BTS ရဲ့ယာယီအရောင်းဆိုင်လာဖွင့်လို့ဖြစ်ပါတယ်။ကိုလိုချင်တဲ့ပစ္စည်းတွေမကုန်ခင်ရလိုက်အောင် BTS ပြည်သက်တွေစိုက်မဖွင့်ခင်ရောက်နေအောင်လာဆောင်ခဲ့ကြတာပါ
။ Saturday was quite hectic. People actually started lining up at 12 at midnight.
စနေနေ့ကတော်တော်လုံးလိုက်ရပါတယ်။တန်းချီဖို့ကျွန်တော်တို့အချိန်ဆပြီးတော့ခွင့်ပြုတဲ့ညတကစနေမှာရတဲ့ကလူတွေစပြီးတော့တန်းစီနေကြတာပါဒီဆိုင်ရှိမှတည်တည်ချာချာတက်တက်ရဲ့လာတန်းစီကြပါတယ်လို့ဆိုင်ရဲ့လက်ထောက်မန်နေဂျာစတက်ဖနီချိုကပြောပါတယ်ဒီဆိုင်ကအမေရိကန်ပြည်အောင်စုမှာ BTS ပစ္စည်းယာယီပေါ့ပ်အပ်ဖွင့်တဲ့ဆိုင်ထဲမှာအပြည့်အစုံဆုံးလုပ်ထားတဲ့ပထမဆုံးဆိုင်ဖြစ်တယ်လို့စီစဉ်သူတွေကဆိုပါတယ်ဒီဆိုင်မှာအထိမ့်မဲ့မျိုးစုံကပစ္စည်းတွေကိုရောင်းချပေးပါတယ်အင်ဂျီတွေပြင်အမှတ်တရပစ္စည်းတည်တည်မွမွလေးတွေလည်းအများကြီးပါ2020ခုနှစ်ကိုဗစ်ကပ်ဘေးကာလမတိုင်ခင်ကပစ္စည်းတွေဖြင့်အခုကိုဗစ်လွန်ကာလ2020ကပစ္စည်းတွေလည်းပါဝင်ပါတယ
်။ We also have merchandise from BTS's reality show In the Soup and J-Hope has
BTS more reality season In the Soup ကပစ္စည်းတွေလည်းရောင်းချပေးပါတယ်။ပေါင်းမီတွေက J-Hope ဖွင့်ထားတဲ့ပစ္စည်းတွေပါလို့ Stephanie Chu ကရှင်းပြပါတယ်။ဒီလိုဆိုင်ဖွင့်ပြီးတော့ BTS ပစ္စည်းတွေရောင်းတာကိုလာအားပေးတဲ့သူတွေလည်းအထူးသဘောကျကြတာပါ။ပြည့်တဲ့တူဖြစ်တဲ့ Kathleen Dillon က
it's really cool actually it's nice to see the merchandise
အရင်မှပါတယ်များအပြင်ကဒီပစ္စည်းတွေကို online ပေါ်မှာပြီးတော့ဖြောပြပွဲအချိန်တွေမှာပဲတွေ့ရတာပါ covid အချိန်တစ်လျှောက်လုံးနဲ့မတွေ့ရတော့အပြင်မှာမတွေ့ရတာကြပါပြီလို့ပြောသွားတာပါ BTS အဖွဲ့ဟာ2013ခုနှစ်မှာထွက်ပေါ်ခဲ့တဲ့အဖွဲ့ဖြစ်ပြီးတော့တောင်ကိုရီးယား K-pop ဂီတရဲ့လက်ရှိအကျော်ကြားဆုံးအဖွဲ့တစ်ဖွဲ့ဖြစ်ပါတယ် 2021ခုနှစ်က American Guitar ဆုပေးပွဲမှာအကောင်းဆုံးအနုပညာရှင်ဆုရလို့ဒီဆုမျိုးအားရှအဖွဲ့ရတာသူတို့ပထမဦးဆုံးမှာ Forbes Magazine ကလည်း2019ခုနှစ်မှာ BTS အဖွဲ့ကိုအခွန်အဆောင်မီဝင်ငွေဒေါ်လာ58တန်းနဲ့ကမ္ဘာမှာဝင်ငွေအမြင့်ဆုံးအမျိုးသားဂီတအုပ်စုဖြစ်နေကြေညာခဲ့ပါတယ်ဩစကာဆုရအရှမင်းသမီးမီရှဲယူဖျော်ရောင်ဝတ်ဆောင်ရှင်နဲ့ပွဲတက်လာတာအပါအဝင်ထိတ်တန့်မှုပညာရှင်တွေတက်ရောက်တဲ့ဟောင်ကောင်ရုပ်ရှင်ဆုချီးမြှင့်ပွဲကိုအေပိလ18ရက်နေ့တနင်္ဂနွေနေ့ကကျင်းပသွားခဲ့တာပါဒီဆုချီးမြှင့်ပွဲမှာပေးအပ်တဲ့ဆုတွေမှာတော့အငင်းပွားစရာဖြစ်နေတဲ့အသက်19နှစ်အရွယ်ငါးတွဲဆိုတဲ့မှတ်တမ်းရုပ်ရှင်ကားကအကောင်းဆုံးဇာတ်ကားဆုရရှိသွားပါတယ်ဒါရိုက်တာမေဘောချောင်းရက်ကူတဲ့ဒီမှတ်တမ်းရုပ်ရှင်ကားကဟောင်ကောင်မှာမတိမငိမ့်ဖြစ်နေတဲ့အစဲစုနှစ်တစ်ခုကျော်ကြာကာလအချိန်အတွင်းမှာအလဲတန်းနဲ့အထက်တန်း secondary ကျောင်းသူ6ဦးရဲ့ဘဝဖျက်ကျော်ပုံကိုရိုက်ပြထားပါတယ်။ဒါပေမဲ့ဒီမှတ်တမ်းရုပ်ရှင်ကမှပါဝင်တဲ့ကလေးမလေးတယောက်ကသူ့ရဲ့ကိုရီးယားကိုယ်တော်တွေကိုလူအများကိုပြသဖို့မဟုတ်ပါဘူး။သဘောမတူပါဘူးလို့ပြောခဲ့တာကြောင့်ရုပ်ရှင်ရုံတွေမှာပြသတာကိုရက်လိုက်ရတာပါ။တကယ်တော့ဒီမှတ်တမ်းရုပ်ရှင်ကရိုက်ကူးချိန်မှာကျောင်းကရောကျောင်းဝဆရာမကြီးကရောခွင့်ပြုခဲ့တာဖြစ်တဲ့အပြင်ပါဝင်တဲ့ကလေးတွေအကုန်လုံးကြည်ကျင်းနေတဲ့သဘောတူပြီးတော့မှရိုက်ကူးခဲ့တာပါ။
မိုင်းကျောင်းကချောပန်ဝမ်ချောပန်
ကျွန်တော်တို့ရုပ်ရှင်ကအခုဆုရတယ်လို့ပဲအများပြည်သူရဲ့ကြီးစုအသိမှတ်ပြုမှုကိုရတဲ့လို့ Travel Director ဝင်းလျံခုတ်ကဆုရရှိပြီးတဲ့နောက်မှာပြောသွားပါတယ်သူကအခုလိုမျိုးရုံတင်ပြသခွင့်ပြတ်သွားတော့လူများများကြီးလို့မရတော့တဲ့ကိစ္စကိုစိတ်ပြက်လက်ပြက်ပြောသွားတာပါကိုယ်တိုင်ကြီးလိုက်ရရင်ဒီရုပ်ရှင်နဲ့ပတ်သက်ပြီးတော့ပုံမှန်မှန်ကန်ကန်သုံးသပ်ဝေဖန်နိုင်မယ်လို့လည်းသူကပြောပါတယ်ဒီဆုချီးမြှင့်ပွဲမှာအကောင်းဆုံးအမျိုးသမီးသရုပ်ဆောင်ဆုကိုတော့ဆယ်မီချန်းကLost Love ဆိုတဲ့ရုပ်ရှင်ကနေရရှိသွားပါတယ်။ကလေးတွေမွေးစားတဲ့မိခင်တူဝမ်းနဲ့ခံစားရတဲ့ဇေယျကနေတရုတ်ဆောင်ထားတာပါ။52ချိန်မြောက်ဟောင်ကောင်ရုပ်ရှင်ဆုချီးမြှင့်ပွဲကိုဟောင်ကောင်ယဉ်ကျေးမှုစင်တာမှာအရင်တမဲ့အချိန်လိုအပြည့်ပြန်ပြီးကျင်းပခဲ့တာပါ။ကိုဗစ်ကန့်သတ်ချက်တွေတရုတ်အစိုးရကရုပ်သိမ်းပေးလိုက်လို့လည်းဒီလိုမျိုးစီစီကာကပြန်ပြီးကျင်းပနိုင်တာဖြစ်ပါတယ်။
မဟိတနာကျော်တင်ဆက်တဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုကြားခဲ့ရပါရှင်ခုတော့သတင်းအကျဉ်းချုပ်ကိုဦးသိမ်းမောင်တန်းပြောပြပေးပါအောင်မယ
်ပြည်သူ့အတွင်းမှုချုပ်ဟောင်းဘန်ကီမွန်ဟာတနင်္လာနေ့ကမြန်မာနိုင်ငံကနေပြန်လည်ထွက်ခွာသွားပြီဖြစ်ပါတယ်မစ္စတာဘန်ကီမွန်ဟာတနင်္လာနေ့ကမြန်မာနိုင်ငံကိုရောက်ရှိခဲ့ပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမေအောင်လိုင်းဒုတိယဝန်ကြီးချုပ်ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးမြတ်ထူးတို့နဲ့တွေ့ဆုံခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်တနင်္လာနေ့မွန်လွယ်ပိုင်းကဗိုလ်ချုပ်ကြီးမြတ်ထွန်းဦးနဲ့မစ္စတာဘန်ကီမွန်တို့နေပြည်တော်ရှိ Jasmine Hotel မှာတွေ့ဆုံမှာနိုင်ငံခြားရေးဝန်ကြီးလည်းတက်ရောက်ခဲ့တယ်လို့သတင်းထုတ်ပြန်ချက်ကဆိုပါတယ်အဒီလိုတွေ့ဆုံမှာမြန်မာနိုင်ငံကြီးနောက်ဆုံးဖြစ်ပေါ်တိုးတက်မှုအခြေအနေများနဲ့ပတ်သက်၍ယင်းသည့်ပွင့်လင်းစွာဖြင့်အမြင့်ချင်းဖလှယ်ဆွေးနွေးခဲ့ကြတယ်လို့ထုတ်ပြန်ချက်ကပြောပါတယ်ဆူရာမန်တစ်ဖက်စစ်ဖြစ်နေကြတဲ့စစ်ကောင်းဆောင်တို့ကအင်္ဂါနေ့မှာစတင်ပြီး၃ရက်ကြာပြစ်ခတ်ရစဲရေးသဘောတူညီလိုက်ပြီးလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကပြောပါတယ်ပြီးခဲ့တဲ့တစ်ခေါက်အပြစ်ရသဘောတူညီချက်တုန်းကတော့သိမ့်မခံခဲ့ပဲအလျင်မြန်ပဲပြစ်ပကတ်တွေကပြဖြစ်ခဲ့ကြတာပါဆူရာနိုင်ငံကိုရဲနှုတ်ခမ်းကရှိသမျှအင်အားနဲ့ပြဆွဲတင်ကြပါမယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီကူတရက်စ်ကပြောလိုက်ပြီးအပြစ်ခတ်ရဆဲကြဖို့တောင်းဆိုလိုက်ပါတယ်ကမ္ဘာဆင်းရဲဆုံးနိုင်ငံတစ်နိုင်ငံဖြစ်ပြီးစစ်တပ်အာဏာသိမ်းမှုရာဇဝင်နဲ့ဆူရာနိုင်ငံကအကြမ်းဖက်စစ်ပွဲဟာဒေသလုံးဒါမှမဟုတ်အဲ့ဒီတဲ့ကြော်လွန်ရောက်သွားနိုင်တယ်လို့လဲကုလသမဂ္ဂအတွင်းမှုချုပ်ကသတိပေးလိုက်ပါတယ်ခင်ဗျာ
တရင်အချင်းချက်ကိုဦးတင်မောင်သားကြေညာခဲ့တာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတငိထိုက်ပြီးပြီးတော့ engineer တွေကတော့ Jonah Cumming နဲ့ Derek Smith တို့ဖြစ်ပါတယ် VOA American အသံရဲ့မနေ့6:00-9:00အစီအစဉ်တွေကို line to meter 24:40-50 နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းပြီးတော့ကျန်းမာရှင်လန်းကြပါစေ VOA ကိုအားပေးနာစေတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ကျွန်မနှမလာပါ
This program has come to you from the Voice of America, Washington.